Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ Washington မြို့တော် VOA American တန်ကနေ2015ခုနှစ် November 15ရက်တောက်ကြနေ့တနင်္ဂနွေညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ client to meter 24 25နဲ့30နှစ်တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာညချမ်းမသောရရှင်များရှင်ကျမတင်ကြီးထိုက်ပါ Parents မျိုးတော်ကိုတိုက်ခိုက်ခဲ့သူတွေကိုဖော်ထုတ်ချေမှုန်းဖို့ကူညီမယ်လို့ American သမ္မတကကတိပြုပြောဆိုလိုက်ပါတယ် Parents မျိုးတိုက်ခိုက်ခံရမှုနဲ့ဆက်နွယ်ပြီးလူ6ဦးကိုပြင်းထန်ရဲကဖမ်းဆီးထားတယ်လို့ Belgian နိုင်ငံဘက်မှလည်းအဖမ်းဆီးတွေရှိနေပါလေဒီလိုနိုင်ငံတကာနဲ့မြန်မာဘက်ကထိတ်တန့်ရောက်တဲ့တွေကိုမမိုးဖြူနဲ့အတူတင်ပြပေးပါမယ်ရှင
်ကောင်းပါပြီမတင်ကြီးထိုက်ရေမြန်မာနိုင်ငံမှာတော့အသွင်ကူးပြောင်းရေးချောမွေ့စေဖို့သမရဦးသိန်းစိန်ကဂတိပြုပြောကြားလိုက်ပါတယ
်။လုံထုံလုံးညီများပြဋ္ဌာန်းချက်များအတိုင်းဆက်လက်ဆောင်ရွက်ပြီးအသွင်ကူးပြောင်းရေးကိုချောမွေ့အောင်ဆောင်ရွက်သွားမှာဖြစ်ပါတယ
်။သတင်းစီစဉ်အပြီးမှာအပြည့်စုံကိုနားဆင်ရမှာပါရှင်။အဲ့ဒီနောက်မှာတော့အစာငက်ခံဆန္ဒပြနေတဲ့နိုင်ငံရေးအကျဉ်းသားကိုအောင်မိုင်းဆန်းကသူ့ရည်မှန်းချက်ပြည့်တဲ့အထိဆက်ပြီးတော့အစာငက်ခံဆန္ဒပြသွားမယ်လို့ပြောဆိုလိုက်တဲ့အကြောင်းသတင်းပေးပို့ထားတာကိုလည်းနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ခန်းနာတွေထဲမှာတော့မြန်မာပြည်ကပေးစာများအစီအစဉ်ဥစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်နဲ့အတူအပတ်စဉ်ခန်းနာတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့မမိုးဖြူတို့ကပြောပြပါအောင်ရှင်။
ပြင်သစ်နိုင်ငံ Paris မြို့တော်ကိုတောက်ချာနေကတိုက်ခိုက်ခဲ့သူတွေကိုဖော်ထုတ်ချေမှုန်းဖို့ကူညီမယ်လို့ American သမ္မတ Barack Obama ကကတိပြုပြောဆိုလိုက်ပြီး Arabic ဘာသာစကားနဲ့ Daesh လို့ခေါ်တဲ့ Islamic အစိုးရ IS အဖွဲ့ကိုချေမှုန်းရေးပို့ပြီးတော့တိုးမြှင့်ဖို့စီစဉ်နေတယ်လို့လည်းပြောဆိုလိုက်ပါတယ်။တူရကီနိုင်ငံမြေထဲပင်လယ်အပန်းဖြေစခန်းမှာကျင်းပနေတဲ့ G20 ထိပ်သီးဆွေးနွေးပွဲအစဒီကနေ့တနင်္ဂနွေနေ့မှာတူရကီသမ္မတ Recep Tayyip Erdogan နဲ့ American သမ္မတတို့တွေ့ဆုံပြီးတဲ့နောက်မှာသမ္မတ Obama ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ Syria နိုင်ငံမှာငြိမ်းချမ်းတဲ့အသွင်ကူးပြောင်းရေးကိုဖော်ဆောင်နိုင်ဖို့အတွက်တခြားအဖွဲ့ဝင်နိုင်ငံတွေနဲ့ပူးပေါင်းပြီးကျွန်တော်တို့ရဲ့ဆောင်ရွက်ချက်တွေကိုတိုးမြှင့်လှုံ့ဆော်သွားမှာဖြစ်တယ်လို့ပြင်သစ်တူရကီနဲ့တခြားဒေသကလူတွေကိုအတိဒုက္ခပေးနေတဲ့လက်နက်ကန်အဖွဲ့တစ်ခုအဖြစ် Daesh လို့ခေါ်တဲ့ Islamအစွန်ရောက် IS တို့ကိုစတဲ့တပိုးတိုးပြီးတော့ချေမှုန်းသွားမယ်လို့အမေရိကန်သမ္မတအိုဘားမားကပြောဆိုခဲ့ပါတယ်။ပြင်သစ်နိုင်ငံမြို့တော်ပဲရစ်မှာတောက်ချာနေညကတိုက်ခိုက်မှုကိုရှုတ်ချပြီးပြင်သစ်နိုင်ငံနဲ့စီးလုံးညီညွတ်စွာရှိမယ်လို့လည်းအမေရိကန်သမ္မတအိုဘားမားကပြောဆိုခဲ့ပါတယ်။မူမမန်တဲ့အတွေးခေါ်ရင်းနဲ့အပြစ်မဲ့တဲ့ပြည်သူတွေကိုတပ်ဖြတ်နေတာတွေကပြင်သစ်နိုင်ငံတစ်ခုတည်းတင်တူရကီနိုင်ငံတစ်ခုတည်းတင်မဟုတ်ပါဘူး။ဒီတိုက်ခိုက်မှုဟာကမ္ဘာပြည်သူတွေကိုတိုက်ခိုက်မှုဖြစ်ပါတယ်လို့လည်းအမေရိကန်သမ္မတကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့လကတူရကီနိုင်ငံမြို့တော်အန်ကာရာကလက်ဝဲဝါဒီတို့ရဲ့ချီတက်ပွဲမှာဗုံးနှလုံးပောက်ကွဲပြီးလူတရာကျော်သေဆုံးခဲ့ရမှုကိုရည်ညွှန်းပြီးတော့သမ္မတအိုဘားမားကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်ရှင
်။တောက်ချန်နေကပြင်သစ်နိုင်ငံပဲရစ်မြို့တော်မှာတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အကြမ်းဖက်သမားတွေတဲကတနက်သမားတစ်ယောက်နဲ့နီးစပ်တဲ့လူ6ယောက်ကိုပြင်သစ်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အကြမ်းဖက်သမားအိုမာအစ်စမီလ်မူစတာဖာရဲ့အဖေအကိုနဲ့ခေမတွေကိုဖမ်းဆီးထားတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုပါတယ်။ရတပွဲမှတန်းရသူဟာရင်ကပြစ်မှုအသေးစားကျူးလွန်ခဲ့ဘူးသူဖြစ်ပြီးအကြမ်းဖက်အဖွဲ့တွေကိုစစ်ဆေးမှုတွေမှာမပါခဲ့ဘူးလို့ပြင်သစ်အစိုးရရှေ့နေအဖွဲ့တာဝန်ရှိသူ Franco Molins ကပြောဆိုပါတယ်။ Mustafa ဟာ Paris မြို့တော်တလွှားမှာဇက်တိုက်ဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေထဲမှာသေဆုံးခဲ့တဲ့အကြမ်းဖက်သမား9ယောက်ထဲကတယောက်ဖြစ်ပါတယ်။ရတပွဲမှတန်းရသူဟာရင်ကပြစ်မှုအသေးစားကျူးလွန်ခဲ့ဘူးသူဖြစ်ပါတယ်။အကြမ်းဖက်သမားတယောက်ရဲ့အလောင်းသားမှာတင်းစီရမိတဲ့စီးရီးယားနိုင်ငံကူးလက်မှတ်ကြောင့်ဒီအကြမ်းဖက်သမားဟာစီးရီးယားပြည်ရင်းစစ်ကြောင့်ဥရောပကိုအလုံးရင်းနဲ့ပြောင်းရွှေ့ဝင်ရောက်လာသူတွေထဲကဖြစ်နိုင်တယ်ဆိုရက်တန်တရာပိုးများလာတယ်လို့ပြင်သစ်အစိုးရတာဝန်ရှိသူတွေကပြောဆိုပါတယ်စီးရီးယားနိုင်ငံကူးလက်မှတ်ပိုင်ရှင်ဟာဥရောပသမဂ္ဂစီးမြင်သတ်မှတ်ချက်အရအောက်တိုဘာလ3ရက်နေ့ကလာရော့စ်ဂရိကျွန်းနိုင်ငံကိုဖြတ်ပြီးတော့ဝင်ရောက်သူဖြစ်တယ်လို့အတည်ပြုနိုင်တဲ့အကြောင်းနိုင်ငံသားအကာအကွယ်ပေးရေးဆိုင်ရာဂရိဝန်ကြီးနီကိုစ်ဒိုစကတ်စ်ကပြောဆိုပါတယ်ဥရောပတိုက်ကိုဝင်ရောက်လာတဲ့ထောင်နဲ့ရှိတဲ့ဒုက္ခတွေပြဿနာနဲ့ပတ်သက်ဆက်နွယ်မှုရှိမရှိဆိုတာနဲ့ပတ်သက်ပြီးတော့ဆက်ပြီးညှဉ်းဆန်းပြောဆိုနေရတယ်ရှိသေးတယ်လို့ပြင်သစ်အထက်လွှတ်တော်မှဂျိုလီမဲလမ်ကစနေနေ့ကပြောဆိုသွားပါတယ်ဒီလူတွေဘာကြောင့်အကြမ်းဖက်လာတယ်လဲဆိုတဲ့အကြောင်းရင်းကိုတည်တည်ချာချာဆန်းစစ်လေ့လာဖို့လိုအပ်မယ်ဒါဟာသိရေးကြီးတဲ့အချက်ဖြစ်ပါတယ်လို့ပြင်သစ်လွှတ်တော်မှကပြောဆိုခဲ့ပါတယ်ဒါပေမဲ့သူပြောဆိုချက်ကိုဥရောပကောင်ရှင်ဥက္ကဋ္ဌယွန်ကလော့ဂျန်ကာကသဘောမတူကြောင်းပြောပါတယ်ဥရောပသမဂ္ဂရဲ့ဒုက္ခသည်တွေနဲ့ပတ်သက်တဲ့မူဝါဒကို ပြင်ဖို့မလိုပါဘူးလို့တနင်္ဂနွေနေ့ကတူရကီမှာကျင်းပတဲ့ဆက်မှုထိပ်သီးနိုင်ငံ20ထိပ်သီးအစည်းအဝေးမှာသူကပြောဆိုသွားပါတယ်
။ပြင်သစ်နိုင်ငံ Paris မြို့တော်မှာတောက်ချာနေကပုံစံ3မြို့နဲ့တပြိုင်တည်းထဲတိုက်ခိုက်ခဲ့ကြတဲ့တေဆုံးသူအကြမ်းဖက်သမား9ဦးတို့တဲကပထမဆုံး2ဦးဟာအသက်29နှစ်အရွယ်ပြင်သစ်နိုင်ငံသားဖြစ်တယ်လို့ရဲတွေကအမည်ဖော်ထုတ်လိုက်ပါတယ်။တိုက်ခိုက်မှုမှာပါဝင်ပတ်သက်သူအဖြစ်တန်တရာဖြစ်ထားသူပြင်သစ်နိုင်ငံသားနောက်2ဦးကိုတော့ Belgian နယ်စပ်ကနေမနေ့စနေနေ့တုန်းကဖမ်းဆီးလိုက်ပါတယ်။အိုမာအစ်စမေမူစတာဖာအပါအဝင်တခြားအကြမ်းဖက်သမားတွေလည်းဘယ်ဂျီယံနယ်စပ်မှာအသက်ရှင်လျက်ရှိနေသေးတယ်လို့လည်းယုံကြည်ထားကြပါတယ်။လူပေါင်း129ဦးသေဆုံးပြီး325ဦးတို့ဒဏ်ရာရရှိခဲ့တဲ့ Paris တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလူတချို့ကိုမနေ့စနေနေ့ကဘယ်ဂျီယံအာဏာပိုင်တို့ဖမ်းဆီးတယ်လို့ဘယ်ဂျီယံတရားရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးကပြောပါတယ်။အကြမ်းဖက်သမားတွေကဘယ်ဂျီယံမှာကားငှားရန်စီရင်နင်းခဲ့မှုအသေးစိတ်ကိုပြင်းထန်ရဲတို့ထံကရရှိပြီးတဲ့နောက်ပိုင်းဘရဆယ်မြို့တော်စင်ကြေဘုံကအိမ်သုံးအိမ်ကိုဝင်ရောက်စီးနင်းဖမ်းဆီးခဲ့တာဖြစ်ပါတယ
်။အမေရိကန်နိုင်ငံမှာ2016ခုနှစ်သမ္မတရွေးပွဲမှာသမ္မတဖြစ်လာရင်အစ္စလာမစ်စစ်သွေးကြွအုပ်စုကိုပိုပြီးပြင်းပြင်းထန်ထန်တိုက်ခိုက်ချေမှုန်းမယ်လို့ကနဦးသမ္မတလောင်းမဲဆွေဘွဲဒုတိယမြောက်စကားစစ်ထုတ်ပွဲမှာအမေရိကန်ဒီမိုကရက်သမ္မတလောင်းတွေကကတိပြုပြောဆိုသွားပါတယ်။ဒါပေမဲ့ချိန်မုံမဲ့အစီအစဉ်အသေးစိတ်ကိုတော့တိတိကျကျမပြောခဲ့ကြပါဘူးပြင်သစ်နိုင်ငံ Paris မှာလူရာနဲ့ချီတေဆုံးတဲ့အကြမ်းဖက်မှုပြီးနောက်တနေ့ဖြစ်တဲ့စနေနေ့မှာ Iowa မှာကျင်းပတဲ့အဲ့ဒီခန်းနာမှာအမျိုးသားလုံခြုံရေးနိုင်ငံခြားရေးဘူဝါဒဆိုင်ရာကိစ္စတွေကိုအဓိကထားဆွေးနွေးကြပါလိမ့်ခန်းနာကိုပြင်သစ်မှာတေဆုံးခဲ့သူ129ယောက်နဲ့ဒဏ်ရာရသူတွေအတွက်ဝန်ထဲတဲ့ထိမ့်မှတ်နဲ့ငြိမ့်သက်အလေးပြုတဲ့အစီအစဉ်နဲ့စတင်ခဲ့ပါလိမ့်စကားစစ်ထိုးဝဲစောပိုင်းမှာ American နိုင်ငံခြားရေးဝန်ကြီးဟာ Hillary Clinton ကအစ္စလာမ်စစ်သွေးကြွအုပ်စုတွေကိုထိမ့်ချုပ်ထားရုံမကချေမှုန်းပြရမယ်လို့ကြေညာပေးခဲ့ပါလေ
View American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရူးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းအစီအစဉ်ကနေတနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ရှင်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့နိုဝင်ဘာလ15ရက်နေ့ဒီကနေ့ညနေ4နာရီထုတ်ပြန်ချက်အရအဓိကအထိုက်ခံမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ကပြည်သူ့လွှတ်တော်အမတ်နေရာ255ဦးနဲ့လွှတ်တော်အမတ်နေရာအလုံးရဲ့89ရာခိုင်နှုန်းအနိုင်ရသွားပြီဖြစ်ပါတယ်။အမျိုးသားလွှတ်တော်ဘက်မှာတော့အမတ်နေရာ135နေရာအနိုင်ရပြီး80ရာခိုင်နှုန်းအနိုင်ရရှိထားတာကြောင့်ပြည်ထောင်စုလွှတ်တော်မှာအမတ်နေရာ390ရရှိသွားပြီဖြစ်ပါတယ်။ဒါပြင်အဓိကအထိုက်အခံ NLD ပါတီကပဲတိုင်းဒေသကြီးပြည်နယ်လွှတ်တော်တွေမှာအမတ်နေရာအလုံးရဲ့85ရာခိုင်နှုန်းကိုအနိုင်ရရှိသွားပါတယ်။လက်ရှိအနာရပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတော့ပြည်သူ့လွှတ်တော်နဲ့မြို့သားလွှတ်တော်နှစ်ရပ်ပေါင်းပြည်တော်စုလွှတ်တော်မှာ42နေရာပဲရရှိထားပါတယ်။ပြည်တော်စုရွေးကောက်ပွဲကော်မရှင်ဘက်ကနေနောက်ထပ်ပြည်သူ့လွှတ်တော်အမတ်နေရာ2နေရာ၊အမျိုးသားလွှတ်တော်အမတ်နေရာ1နေရာနဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်နေရာ4နေရာပဲကြေညာဖို့ကြံရှိတော့တာဖြစ်ပါတယ်။ရွေးကောက်ပွဲရလဒ်တဲ့အရာတော့အဓိကအထိုက်အခံမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒုတိယသမ္မတ2ဦးတင်မြှောက်ခွင့်နောက်သမ္မတ2ဦးကိုအတီပြုတ်နိုင်တဲ့မဲရဲ့အတွက်ပြည့်မီသွားပြီးအစိုးရတရက်ဖွဲ့စည်းနိုင်ခွင့်ကိုပါရရှိသွားပြီဖြစ်ပါတယ်။အထိုက်အခံ NLD ပါတီကမဲပြတ်သက်တဲ့အနိုင်ရနေတဲ့အချိန်မှာပဲလက်ရှိသမ္မတဦးသိန်းစိန်ကအာဏာကိုငြိမ်းငြိမ်းချမ်းချမ်းလွှဲပြောင်းပေးပါမယ်လို့ဒီကနေ့မှာပဲနိုင်ငံရေးပါတီတွေနဲ့တွေ့ဆုံစဉ်ထပ်မံကြေညာပေးပါတယ်။ NLD ကောင်းဆောင်ဒေါက်ဆန်းစုကြည်ကတော့သမ္မတပြည်ထောင်စုလွှတ်တော်နာယကကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံခွင့်တောက်ခံထားပြီးအားလုံးကလည်းတွေ့ဆုံဖို့သဘောတူထားကြပါတယ်။ဒီကနေ့မှာလည်းပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းနဲ့ဒေါအောင်ဆန်းစုကြည်တို့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါရဲ့ရှင်
။မြောက်ကိုရီးယားအစိုးရကသူနိုင်ငံရဲ့အရှိဘက်ကမ်းရိုးတန်းကိုရေချောင်းဖြတ်တန်းသွားလာခွင့်မရှိတဲ့နေမြေဖြစ်နေကြေညာလိုက်တာဟာမြောက်ကိုရီးယားအနေနဲ့အဲ့ဒီနေမြေမှာဒုံးကျည်စမ်းသပ်ပစ်လမှုတွေလုပ်မဲ့အလားအလာရှိတယ်လို့ယူဆရတဲ့အကြောင်းဒီနေ့တော့တောင်ကိုရီးယားနိုင်ငံယောဟပ်သတင်းမှာဖော်ပြလိုက်ပါတယ်။ယောဟပ်သတင်းကကိုးကားတဲ့အမည်မဖော်တဲ့အစိုးရသတင်းရင်းမြစ်ရဲ့အစိုးရဒီကြေညာချက်ဟာနိုဝင်ဘာလ17ရက်ကနေဒီဇင်ဘာ9ရက်အထိအကျိုးသက်ရောက်မှာဖြစ်ပါတယ်။ မြောက်ကိုရီးယားဘက်ကစကတ်ဒုံးကျည်ဒါမှမဟုတ်ပယ်ရင်းဒုံးကျည်အစ်စ်တစ်မျိုးကိုစမ်းသပ်မလားဆိုတာအနီးကစောင့်ကြည့်နေတယ်လို့အဲ့ဒီသတင်းရင်းမြစ်ကပြောကြောင်းရွမ်းနှပ်သတင်းမှဖော်ပြပါရယ်တခြားအမည်မဖော်တဲ့အစိုးရသတင်းမြစ်အရမြောက်ကိုရီးယားအနေနဲ့ရေမှုငုတ်တင်းမောကနေပယ်ရင်းတပ်ဒုံးကျည်စမ်းသပ်ဖို့ပြင်ဆင်တာဖြစ်နိုင်တယ်လို့လည်းပြောဆိုပါရယ်မြောက်ကိုရီးယားအစိုးရကအရှိပင်လယ်နားမှာအရင်ကဖြတ်သန်းခွင့်မရှိတဲ့နယ်မြေတတ်မှတ်ခဲ့ပေမဲ့ဒုံးကျည်ပြစ်လွတ်စမ်းသပ်မှုမလုပ်ခဲ့ပါဘူးမြောက်ကိုရီးယားဟာအရင်ကပယ်ရင်းတပ်ဒုံးကျည်နဲ့တခြားထိပ်ဖူးတဲ့ဒုံးကျည်ပြစ်လွတ်စမ်းသပ်ခဲ့လို့ကုလသမဂ္ဂရဲ့အရေးယူခံထားတဲ့နိုင်ငံလေးဖြစ်ပါလေ
ဖိလစ်ပိုင်နိုင်ငံမှာဒီသတင်းပါထဲချင်းဖမဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေးပတ်ထိပ်သီးညီလာခံအတွက်အာဏာပိုင်တို့လုံခြုံရေးအစီအမံတွေကိုတင်းတင်းကြပ်ကြပ်ပြင်ဆင်ဆောင်ရွက်နေကြပါတယ်ရှင် Direct from Washington The Voice
of America VOA ဒါကတော့မတ်သိန်ကြီးထိုင်းနဲ့မမိုးဖြူတို့ကတနင်္ဂနွေညပိုင်းသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါရှင်ဒီကနေ့ညထုတ်လွှင့်မဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးနဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုတော့အသွင်ကူးပြောင်းရေးချောမွေ့စေဖို့သမရဦးသိန်းစိန်ကကတိပြုလိုက်တဲ့သတင်းလွှာကိုပြောပြမှာပါ။အသွင်ကူးပြောင်းရေးကိုချောမွေ့အောင်ဆောင်ရွက်သွားမယ်လို့သမရဦးသိန်းစိန်ကပြောပါတယ်။အစိုးရအဖွဲ့အစ်ကိုစနစ်တကျတာဝန်လွှဲပြောင်းပေးမယ်လို့လည်းကတိပြုထားတာပါ။ဒီကနေ့ရန်ကုန်တိုင်းဒေသကြီးအစိုးရရုံးမှနိုင်ငံရေးပါတီတွေနဲ့တွေ့ဆုံချိန်အတွင်းသမရဦးသိန်းစိန်ကအဲ့ဒီလိုပြောသွားတာပါတွေ့ဆုံပွဲမှာကိုရိုင်းသတင်းသွားယူခဲ့တဲ့ VOA ဝိုင်းတော်သားကိုသားညွန်ကအပြည့်အစုံကိုပြောပြမှာပါရှင
်သမရဦးသိန်းစိန်နဲ့နိုင်ငံရေးပါတီပေါင်း84ပါတီကကုစရီဒီကနေ့ဒီရန်ကုန်တိုင်းဒေသလွှတ်တော်ကြီးမှာတွေ့ဆုံတဲ့အဓိကဆွေးနွေးပွဲကတော့ဒီအန်ရွေးကောက်ပွဲအပြီးမှာဒီအနာအလွှဲပြောင်းချွတ်ချွမှုဖြစ်စီဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တွေ့ဆုံတာဖြစ်တယ်လို့သမ္မတဦးသိန်းစိန်ကပြောပါတယ်။ဒါ့အပြင်ဒီရွေးကောက်ပွဲရလဒ်အတိုင်းဒီအနာအလွှဲပြောင်းလုပ်သွားမယ်ဆိုတာကိုလည်းဦးသိန်းစိန်ကဒီနိုင်ငံရေးပါတီကခေါင်းဆောင်တွေကိုကတိပေးပြောဆိုသွားပါတယ်။
ကျွန်တော်တို့အစိုးရအဖွဲ့အစည်းနဲ့ကြာရှိနေတဲ့အစိုးရတက်တန်းကာလအတွင်းမှာဒီစိုးဥပဒေများ၊နေဥပဒေများ၊လုံထုံလုံးညီများပြဋ္ဌာန်းချက်များအတိုင်းဆက်လက်ဆောင်ရွက်ပြီးအသွင်ကူးပြောင်းရေးကိုချောမွေအောင်ဆောင်ရွက်သွားမှာဖြစ်ပါတယ်ကျွန်တော်အနေနဲ့လုံထုံလုံးနည်းများနဲ့ညီဒုတိယကျင်းသွတ်တော်များစတင်ကျင်းပဖို့ဖိတ်ကြားမှာဖြစ်ပါတယ်သွတ်တော်များအနေနဲ့ဆောင်ရွက်ရရှိတဲ့မျိုးကိုအစစ်ဆောင်ရွက်ပြီးတဲ့အခါမှာပေါ်ပေါက်လာတဲ့အဆိုးအဖွဲ့သစ်ခံကိုတတ်မှတ်ချင်တွင်စနစ်တကျတောင်းဝင်လွှဲပြောင်းပေးအပ်ပေါ်မှာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဆိုရင်ပူပန်မှုမရှိစေဖို့နဲ့တည်တည်ငြိမ်ငြိမ်နဲ့ချောချောမွေ့မွေ့ဖြစ်စေဖို့ဆောင်ရွက်မှာဖြစ်တယ်လို့ထပ်မံပြောကြားလိုပါတယ်
။အစိုးရတက်တန်း9နှစ်တာကာလအတွင်းဖွံ့ဖြိုးရေးနဲ့ငြိမ်ငြိမ်ရေးအတွက်စောင့်နှံသမျှကိုသူတို့စောင့်နှံခဲ့တယ်လို့ပဲ။လာမယ့်ရွေးကောက်ခံပုဂ္ဂိုလ်ရေးအနေနဲ့လည်းဒေသပထဝီအနေထားအရငြိမ်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးကိုလေးထားစောင့်နှံဖို့ဆိုပြီးတော့တမန်ဦးသိန်းစိတ်ကတိုက်တွန်းခဲ့ပါတယ်။တမန်ဦးသိန်းစိတ်အနေနဲ့ရွေးကောက်ပွဲအပြီးကာလမှာနိုင်ငံရေးပါတီတွေနဲ့တဟာပထမဆုံးအကြိမ်တွေ့ဆုံမှုဖြစ်တယ်လို့ပဲ။ရွေးကောက်ပွဲနိုင်ငံပါတီခေါင်းဆောင်ဖြစ်တဲ့ဒေါက်ဆန်းစုကြည်ကနေပြီးတော့အကူပြောင်းချုံမှုရေးအတွက်တွစ်ဆုံလို့တယ်လို့တောင်းဆိုထားချိန်မှာနိုင်ငံရေးပါတီအားလုံးနဲ့အခုသူတွစ်ဆုံခြင်းဖြစ်ပါတယ်။သူတို့ဆွေးရအနေနဲ့နိုင်ငံရေးပါတီတွေနဲ့မကြမကြအခုလိုမျိုးတွစ်ဆုံခဲ့ပြီးတော့အကြံဉာဏ်ယူဆောင်ခဲ့တယ်လို့ပဲအခုဒီအကူပြောင်းကာလချုံမှုစီအတွက်နိုင်ငံရေးပါတီတွေရဲ့အမြင်ကိုရယူမှုဖြစ်တယ်လို့လည်းသမားကပြောပါတယ်။ရွေးကောက်ပွဲနိုင်ငံအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုစားတက်ရောက်လာတဲ့ဒီအဖွဲ့ချုပ်ဘူလုံးမှုဆောင်ဖွဲ့ဝင်ဦးညံဝင်းကတော့ဒီ NLD အနေနဲ့မြို့သားရင်ကြားစီကိုဥတည်ပြီးတော့ရှစ်လုံငန်းစဉ်တွေကိုချမှတ်ဆောင်ရွက်သွားမှာဖြစ်တယ်လို့အဲ့အစည်းအဝေးမှာကတိပေးပြောဆိုခဲ့ပါတယ်။ကျန်နိုင်ငံရေးပါတီချုပ်ကတော့လက်ရှိကျင့်သုံးနေတဲ့နိုင်ငံခြားရေးမူဝါဒအတိုင်းအစိုးရအသင်းအနေနဲ့ဆောင်ရွက်သွားဖို့တိုက်တွန်းခဲ့တယ်လို့ပဲနိုင်ငံရေးပါတီချုပ်ကတော့ဒီငင်းငယ်လုံငန်းစဉ်တွေနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်းဖြစ်မှုတွေသတိထားမိပါတယ်။ငင်းငယ်နဲ့ပတ်သက်လို့တော့လာမယ့် January လတည်းမှာပနမနိုင်ငံရေးဆွေးနွေးပွဲတွေစတင်သွားဖို့စီစဉ်ဆောင်ရွက်နေတယ်လို့လည်းသိရပါတယ်။အခုဒီအစည်းအဝေးပွဲမှာတော့ဒီသမရဦးသိန်းစိန်ပြင်ဒီအစိုးရအဖွဲ့ဝန်ကြီးချုပ်တက်ရောက်လာတာကိုလည်းတွေ့ရပါပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့သတင်းပေးပို့ချက်တစ်ပုဒ်ကိုထုတ်လွှင့်ပါပါနိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လွှတ်ပေးဖို့အစာငတ်ခံဆန္ဒပြနေတဲ့နိုင်ငံရေးအကျဉ်းသားတွေတဲ့ကဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘဂဒခေါင်းဆောင်တဦးဖြစ်သူကိုအောင်မိုင်းဆန်းကသူ့ရည်မှန်းချက်ပြည့်တဲ့အထိဆက်ပြီးတော့အစာငတ်ခံဆန္ဒပြသွားမယ်လို့ပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
ဘဂတမြအဖွဲ့ချုပ်ကခေါင်းဆောင်တူဦးဖြစ်တဲ့ကိုအောင်မိုင်းဆန်းပါဝင်ကျောင်းသား၃ဦးဟာ စာငတ်ခံဆန္ဒပြတာကြောင့်ကျန်းမာရေးအခြေအနေဆိုးဝါးလာပြီးရန်ကုန်ဆေးရုံကြီးမှာစစ်စစ်ကုသမှုခံယူနေရပါတယ်။မနေ့ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောရေးဆိုခွင့်ရှိသူဦးဝင်းထိန်ကဒေါ်အောင်ဆန်းစုကြည်ကိုစားလာရောက်ပြီးအစာငတ်ခံဆန္ဒပြတာကိုရန်နာဖို့အတွက်မြစ်တာရက်ခံခဲ့ပါတယ်။ကိုအောင်မိုင်းဆန်းကတော့သူ့ရည်မှန်းချက်တစ်ခုပြည့်တဲ့အထိလှုပ်သွားမယ်လို့ပြောခဲ့ကြောင်းဥဝင်းထိန်လာရောက်ပြီးပြောဆိုချင်းအနားမှာရှိနေတဲ့ចောင်းသားတို့ကပြန်ပြောပြခဲ့ပါတယ်
။တော်မန်းဟုတ်ဒီကနေဒီကောနေဖုံးဆက်ပြီးတော့မှဒီကောမန်းဆန်းကိုသွားပြီးမိတာရက်ခံပြီးဖို့ပြောတဲ့အတွက်ဥဝင်းထိန်ကဒါရောက်ရတဲ့အကြောင်းပြောတယ်။အစံငယ်ခင်ဆန္ဒပြနေတာကိုအတိအမှတ်ပြုကြောင်းဘုံကြီးလေးကကြောင်းပြောတဲ့နောက်ဆန္ဒခင်ဆက်သွယ်မှုကိုဒီအခုကြောင်းကလာတစ်ခုမှာပါနော်။ဆန္ဒခင်ဆက်သွယ်မှုကိုကြားလိုက်တာနေပြီဆိုတော့ရန်တာပြီးလို့သူတို့မိတာရက်ခံနေ။ဒါကဒီလိုအချိန်မှာဒီဟာကိုအကြောင်းပြုပြီးတော့မှမငြိမ်တဲ့ဖြစ်ပါဘူးသူတို့သူ့လူပိုင်းနဲ့တော့ကျန်တာပြီးလို့မိတာရက်ခံတာ။ကိုမိုင်းဆန်းကတော့သူသာမျိုးလာတာကိုလည်းသူအကျိုးဆိုတယ်ပေါ့။အဓိကတော့ဗျာသူကစိုက်ပွဲကအကြမ်းတမ်းရှိခဲ့ပေါ့။အဲဒီဒီအစားအသောက်တက်လို့ဆိုတောင်းဖို့မူကအကန့်အသတ်တစ်ခုအချိန်ကြီးတဲ့တစ်ခုရှိခဲ့ကြောင်းဒီအကန့်အသတ်ကိုကြောက်လို့ရှိနေတယ်အတိုင်းတာတခုကိုရောင်းရမယ်ဒီကြောင်ပြန်ဆိုဒီနေ့တခုရှိတယ်ပေါ့အဲ့ဒီဒီနေ့ကိုရောက်လို့ရှိရင်ကတော့သူချက်မယ်ဆိုတဲ့အကြောင်းကိုပြန်ပြောလိုက်တယ်ခင်ဗျအခုလက်ရှိမှာတော့သူဆက်ပြီးတော့
တနင်္ဂနွေနေ့မှာတော့ကိုအောင်မိုင်းဆန်းရဲ့အသေးနဲ့ကြောက်ကတ်အခြေအနေတွေထိခိုက်မှုတွေရှိလာကြောင်းဆရာဝန်တွေကပြောဆိုခဲ့တယ်ဆိုပြီးစေယုံတက်နေတဲ့ចောင်းသားတွေကိုအနီးကပ်ကူညီနေတဲ့မတ်အေးခိုင်ကလည်းပြောပြပါဗျ။ဒ
ီနေ့ဆိုလို့ရှိရင်ဒီမောင်ဒီဝင်းနဲ့လည်းသွားတယ်လေ။သွားတာဒီနေ့အမျိုးရောင်းနေပါတယ်။မျိုးရောင်းပါတော့ဒီနေ့အထက်ဆောင်နဲ့ဒီဟာနဲ့တက်မှန်ရလိုက်တော့ကြောက်ကတ်နဲ့အသေးနဲ့ချိနေတယ်ပေါ့နော်။ဆရာဝန်တွေပြောတယ်ဒီနေ့ဆန်တော့ brush ကြရတဲ့အတွက်အခုတော့သူအရင်ကျွန်တော်တို့ပြောဆိုတော့ပေးလေးတော့ချိန်ထားပါလို့ဆိုတော့ဒီကဟန်းတော့မတိပိုက်ဘူးဆရာကြီးကပြောတယ်နိပြောသွားတဲ့အားလေးကိုဒီအားလေးပြန်သွားဆို pressure 40နှစ်ချီကျသွားတော့နိ
ကျမရေးဆိုးွားတဲ့အထိအစာငတ်ခံဆန္ဒပြနေတဲ့ចောင်းသားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့အတွက်နိုင်ငံတော်သမ္မတဦးသိန်းစိန်နဲ့နိုင်ငံရေးပါတီတွေတနင်္ဂနွေနေ့ကတွေ့ဆုံချိန်မှာလူ့ဘောင်သစ်ဒီမိုကရက်တစ်ပါတီအပါအဝင်နိုင်ငံရေးပါတီ၄ခုလောက်ကတောင်းဆိုခဲ့ကြောင်းလူ့ဘောင်သစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကလည်းအခုလိုပြောပါတယ်
။သူတက်တာအတွင်းမှာသူတက်တာကြံသေးတယ်၃လလောက်အဲ့ဒီတော့လည်းလောက်လောက်အတွင်းမှာသူလုတ်ပြလို့ရတဲ့ကိစ္စတွေရှိတယ်။အဲ့ဒါတွေကိုလုတ်ပြဖို့တောင်းဆိုတာပေါ့နော်။သူကဟိုចောင်းသားကိစ္စဆိုလို့ရှိရင်အရေးကြီးဖြစ်နေပြီလေ။အစာမျက်ခံစာနာပြတဲ့လူတွေကဟိုဟာလေဆရာဝန်ဆဲဦးကြီးပါရောက်နေတယ်။ဆိုတော့အဲ့ဒီကိစ္စကမြန်မြန်ဆန်ဆန်လုတ်ပြဖို့လိုတယ်လို့ကိုရိုးအနေနဲ့ယူဆတယ်။တစ်ခုကတော့လက်တလောသူလုတ်ပြလို့ရတဲ့ကိစ္စပေါ့နော်။ရေရှည်လို့ရမယ့်ကိစ္စတွေကသူလုတ်ပြလို့မရဘူး။လက်တလောဆောင်ရမယ့်ကိစ္စကတော့လူလုံးတုံးလုံးကြီးတွေဥရတွေကြည့်လို့ဒီဆောင်ရွက်ပြရမှာလို့ပြောတယ်။ဆိုတော့ဟိုဟာပေါ့အတိအကျပါအောင်လုပ်ပြရပါအောင်လုပ်မှလည်းမပြောဘူးပေါ့နော်
။နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်ចောင်းသားတွေအစာငတ်ခံဆန္ဒပြတောင်းဆိုနေတာဟာနိုင်ငံရေးမငြိမ်မသက်ဖြစ်အောင်လုပ်နေတာမဟုတ်တဲ့အကြောင်းရွေးကောက်ပွဲအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်လှုပ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဘကတများအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကိုအောင်နေပိုင်ကလည်းဆိုပါတယ်
။ចောင်းသားတွေရဲ့တောင်းဆိုလှုပ်ရှားမှုဟာဟိုပေါ်မှာဒီလိုမျိုးမိစားတဲ့ပွဲမဟုတ်ဘဲနဲ့ဒီနိုင်ငံရေးလက်ရှိဗမာပြည်ရဲ့နိုင်ငံရေးဖြစ်စဉ်ကိုမိမောင်းထိုးနေတဲ့ပေါ်တော့ပြရတဲ့တခုလို့ကျွန်တော်တို့မြင်နေတယ်။အဲကျွန်တော်အနေနဲ့ကတော့အခုအချိန်ဒီမှာတော့ယုံကြည်ပြီးတဲ့အပိုင်းပေါ်တော့သူ့အနေနဲ့အပြည့်အဝတော့လုံနိုင်မယ်လို့တော့ကျွန်တော်တို့မြင်ပါတယ်။သို့တော်လည်းလက်ရှိအချိန်ဒီပြီးတော့ကျွန်တော်နိုင်ငံရေးကျင်းသားတွေတက်ကြလို့ရှားပြီးအကြောင်းသားတွေဒီနေ့ပြီးတော့ကျွန်တော်တို့ပေါင်းနေမှာပဲရှိနေတယ်ဖြစ်တယ်။ဒီကြားထဲမှာပဲဒီအဲ့ဒီနိုင်ငံရေးကျင်းသားတွေတမျှော်ရကြဆာရခန့်ဆန္ဒပြတဲ့လှုပ်ရှားမှုတွေကလည်းအခုအသက်အနေဆုံးဆုံးနိုင်တဲ့နေသားတွေကလှုပ်ရှားနေတဲ့နေသားမျိုးတွေဒါဖြစ်လာတယ်ပေါ့နော်။အခုတည်းကဒါဒီပေါ်မှာဗမာ MNP နေနဲ့ဗမာလုံနိုင်နေနေသားတော့ကျွန်တော်တို့မတွေ့ရသေးဘူးပေါ့နော်။နောက်ပိုင်းမှာတော့သူဆက်ပြီးတော့လုံလာမလားတော့ကျွန်တော်တို့အနေနဲ့ဒါစောင့်ကြည့်ရမယ်နေသားရှိတယ်ပေါ့နော်
။ဘကတာခေါင်းဆောင်ကိုအောင်မိုင်းဆန်းဟာအခုဆိုရင်အစာငတ်ခံဆန္ဒပြတာရက်20ကျော်ရှိသွားပြီဖြစ်တယ်လို့တရားဝီချင်းထောင်မှာလဲဘဂဒကျောင်းသားတချို့ဟာအစာငတ်ခံဆန္ဒပြမှုကိုဆက်လုပ်နေသေးဖြစ်ပါတယ်ရှင်
။အခုဆက်လက်ပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့ဒေါက်ကင်ဆုံးဝင်းတွဲဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်ရမှာပါရှင
်။ဟုတ်ကဲ့ပါ။အဲ့ဒီမဲစင်းမှာမပါတဲ့လူတွေဟိုဝဲလာပေးရဆိုတဲ့ကိစ္စတွေလည်းဒီနေ့လည်းထွက်ခဲ့ပါတယ်ရှင်အဲ့ဒါနဲ့ပတ်သက်တော့ဘာများကြားထားပါလဲ
ကျွန်တော်အရေးယူပြီးထားပါတယ်ဟု
တ်ပါဘူး
သူကဘာဖြစ်လို့လဲဆိုတော့ဟိုဆိုကြပါစို့ဟုတ်နော်မက်ဆေ့ချ်မပေါအောင်ဒါလိုင်းမှာဖြစ်လိုင်းသားမှာဖြစ်ပါတယ်မက်ဆေ့ချ်မပေါအောင်အဲ့အတင်းအကြောက်ကနေအတင်းလုတ်တယ်လုတ်တဲ့ခါကျတော့ဟိုမဲဟိုကြောက်ပြီးတော့တခါနဲ့ဟိုင်းမှာအိမ်အောင်စင်ဟိုင်းမှာမပုတ်တယ်ဆိုတော့ရေးပြီးတော့54ရောက်လို့ရထင်ပါတယ်အ အဲအဲ့ဒါတွေသူကတခါလဲပြီးခိုင်းကျွန်တော်ရှင်းရှင်းပါသူတို့လည်းသိပါတယ်သူတို့ဆိုတာအကုန်သိပါတယ်မဲဆင်းမှာပါမှာမဲပေးခွင့်ရတယ်မဲဆင်းပါမှာရွေးချက်တမျိုးခံခွင့်ရှိတယ်လို့ကျွန်တော်ပြောထားပြီးသားပါအဲသူတို့လာမကြည့်လို့နော်သုံးတော်လကောင်သုံးကာကြီးတော်လကောင်မတင်လို့မဲဆင်းမပါတာတော့ပြီးလို့မရပါဘူးနော်ကျွန်တော်လည်းလက်ကမခံပါဘူးဘာကြောင့်လဲလက်မခံလဲဥပဒေရောက်မှာဥပဒေတားထားတဲ့ကြောင့်ပါနော်အဲ့လိုသာမလုပ်ဘူးဆိုရင်တော့လုံးလိုက်ချတယ်ကိုလိုက်နေတော့မှာပဲနော်အဲ့တော့ကျွန်တော်ဒါဟုတ်သူအတရားရမှာကျွန်တော်ခုအမှုဖွင့်ခိုင်းထားပါတယ်ဒါတစ်တစ်ချက်ပါနှစ်တစ်ချက်ကခုနပြောသလိုပဲနော်ကျွန်တော်ဒါကတော့တော်ရီလိုက်မှာဒါပေမဲ့ကျွန်တော်လည်းသိရှိရှိဝေးတယ်ကျွန်တော်မလုပ်ချင်ပါဘူးနော်ခုနဟာလို့တော့ကျွန်တော်လုပ်ဖို့တော့စိတ်ကူးရှိပါတယ်ခုနပြောတဲ့သက်သက်ကလက်မှတ်နဲ့လာတယ်မက်ဆန်လာရှင်သက်သက်လက်မှတ်လာတယ်မဲဂျိုလက်မှတ်နဲ့လာတယ်ဒါတွေကကျွန်တော်ဟုတ်လားစဉ်းစားစရာတွေဖြစ်လာတော့ဗျာကံပြောဆိုတော့စဉ်းစားရတယ်ဖြစ်လာ။နောင်ကြရင်တော့တိတိကျကျညွန်ကြပြီးတော့လောလောလန်နဲ့ထိုက်ထိုက်တန်တန်ရည်ယူသွားလိုက်အော
င်။ဟုတ်ကဲ့ပါ။အဲ့တော့ဒီရွေးကောက်ပွဲယူတော့ဒေါအောင်ဆန်းစုကြည်ကတော့ပြောပါတယ်လွတ်လပ်ပါတယ်။ဒါပေမဲ့တရားမမျှတဘူး။မမျှတဘူးဆိုတာတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာအခြေခံပြီးတော့လှုပ်ထားတဲ့ရွေးကောက်ပွဲဖြစ်တဲ့အတွက်ကြောင့်မလို့အကြောပေးပြီးတော့ပြန်ရတဲ့သဘောဖြစ်နေတဲ့အတွက်ကြောင့်မလို့သူကတော့တရားမမျှတဘူးလို့ပြောတယ်။ဒါပေမဲ့လွတ်လပ်တယ်အားလုံးကလည်းလွတ်လပ်တယ်ဆိုပြီးတော့ဟိုမှတ်ချက်ချပါတယ်အကုန်လုံးကလည်းဟိုဒီလွတ်လွတ်လပ်လပ်မဲပေးခွင့်ရတယ်ဆိုပြီးတော့မှတ်ချက်ချပါတယ်ခုနဥက္ကဋ္ဌကြီးပြောသွားတဲ့အထက်မှာဒီရှုံးတဲ့လူတွေအနေနဲ့ကဟိုမတရားသဖြင့်ရှုံးနေဆိုတဲ့မျိုးဘယ်လိုမျိုးများယူဆတာလဲမသိဘူးရှင
်အဲသူတို့ပြောတာပါဟုတ်ကဲ့သူတို့ပြောတာအရှုပ်အနိုင်ပေးဖို့ပြောတာမဟုတ်ပါဘူးသူတို့တရားမဲ့ပြုကျင့်ခံလို့နော်အဲဇေတုံးနေထူပင်းနေလို့ဟုတ်လားဆိုရပါသူမဲရင်ကိုယ်စားလဲရထိုင်နေရပါမယ်။ဘယ်လိုအထပြီးတော့ဒီတင်းထုတ်ခိုင်းတာပဲ။သူအထောက်ထားနေရှိပါလေပဲ။ဒါကတော့ကန့်ကွက်လန်ခဲသိပါပါ။ဒါကျွန်တော်ကတော့သိပဲ။ဒါဒီနည်းနည်းတော့လွန်သွားတယ်။မပြောသင့်တဲ့စကားတွေပါ။ဒါလည်းသူကန့်ကွက်ကျွန်တော်ကတော့ရှင်းရှင်းလေးပြောတယ်။ငါမင်းတို့ဘာမှလာမပြောရနဲ့။အဲတစ်ရဲစကားအခုတော့ဖွင့်လိုက်ပါ။နှစ်ကန့်ကွက်လန်တင်ပါ။ဒါပဲကျွန်တော်ပြောနိုင်တယ်
။ဟုတ်ကဲ့ပါ။အခုဒီလားရှိုးတို့တောင်ကြီးတို့မှာဖြစ်သွားတဲ့ကိစ္စတွေပေါ့နော်။ဒီလားရှိုးကိစ္စဆိုလေသတင်းစာရှင်းလင်းပွဲတော့လှုပ်ပြီးသားပါပြီ။အဲ့တော့အဲ့မှာသတင်းစာရှင်းလင်းပွဲလုပ်တဲ့နေရာမှာသဘောရိုးနဲ့မှားသွားတယ်ဆိုပြီးတော့ပြောပါတယ်ဥမာဒီကြိုတင်မဲပုံတွေကအမှန်တော့စီးလို့လှုပ်ထားမှာပေါ့နော်အဲ့တော့မိတူဆိုင်မှာသွားပြီးတော့ဟိုလှက်လိုက်တာပေါ့ဖွင့်တာမဟုတ်ဘူးလှက်ပြီးတော့မိတူကူကိုဆွဲထုတ်လိုက်တယ်ဒါသဘောရိုးနဲ့ဖြစ်တယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့သဘောရိုးနဲ့ဟိုလုံမိတဲ့အတွက်ကြောင့်မလို့အေးအေးယူဖို့အကြောင်းမရှိပါဘူးလို့ပြောလိုက်ပါတယ်အဲ့ဒါနဲ့ပတ်သက်လို့ဥထာကြီးဗာများပြောချင်ပါလဲရှင
်အဲ့ဒါဟိုပြောတဲ့လူကမပြောတတ်တာရယ်နော်မပြောတတ်တာပေါ့လေနော်ဒီမဲပုံတွေကတကယ်တော့မဲပုံလည်းမဟုတ်တော့ကွန်တိန်နာပဲဖြစ်နေပြီနော်မဲတွေရည်ခဲ့တယ်အလုံးပြီးသွားပြီဘယ်သူဘလို့ရတယ်စပွန်ဆာ16ကပ်ပြီးပြီအဲ့ဒီပစ္စည်းတွေကိုလာပို့တာလာပို့တဲ့ကျွန်ဂျာထဲမှာသူမိတုဆွဲခြင်းလို့ကူလိုက်တာဖွင့်ကူလိုက်တာအဲ့တော့မြင်ပြီးတော့ဟုတ်လားသူတို့မပြောတတ်လို့ပါအဲ့ကြိုတင်မဲဆိုတာလိုလို့မရဘူးနော်ကြိုတင်မဲဘူးဖွင့်နေဆိုကြိုတင်မဲဆိုတာအုပ်စုဒီဒီရက်ကုန်တဲ့အုပ်စုကော်မရှင်ရုံးမှာထားရတယ်မနေ့6နိုင်တိုင်းအားရတယ်ပုံစံ73နဲ့အားရတယ်ဒါမဲုံမှာရှိတော့ကျွတ်တယ်မဲနော်ညွန့်နယ်မှာရှိတော့မဲ112တသုံးမဲယူနယ်မှာထားရတယ်ထည့်ရတယ်လင်းနယ်ထွင်းဖောက်ရတယ်တခြားဖောက်เสียအကြောင်းမရှိဘူးမင်းတို့ဘယ်လိုဖြစ်တယ်လဲမေးတဲ့ခါကျတော့အလုံးရည်ပြီးတော့ခါကျည7နိုင်တနားကြီးမှာဟိုဒီဘက်မှာရည်တဲ့အချိန်မှာဘုံတွေတက်လာခင်လို့သင်္သာအရှင်းနဲ့ပွဲတော့တွေ့ရတယ်အဲ့လိုတည်လာတဲ့ချိန်မှာဒါလေးတွေသူမိတုကိုးခြင်းနဲ့တကြမိတုကူဆိုင်သွားတာအဲ့ဒီဟာမဲဘုံမဟုတ်တော့ကွန်တိန်နာကြီးနော်ပစ္စည်းတွေထည့်ထားသောဘုံကြီးကိုဖောက်လိုက်တယ်ညာ7နိုင်တနေဖောက်လိုက်တာညာ7နိုင်တနေရောက်ဆိုတော့ကျွန်တော်မဲဘုံမဟုတ်တော့ဘူးရက်ကုန်ပါရှိသောမဲဘုံစီ6နိုင်မှအာရမယ်6နိုင်နောက်ပိုင်းလာတဲ့ဟာ disqualify အကုန်သိတယ်ဘယ်နည်းအောင်ဆိုတာဘုံ73ကတ်ထားတယ်အကုန်သိတယ်နော်ဒါကြီးကိုပြီးတဲ့ခါကျပစ္စည်းတွေရွှေ့လာရွှေ့လာတဲ့ခါကျဒါလေးသူဘာကြောင့်မိတူကူးခြင်းလဲကျွန်တော်နားမလည်ဘူးမိတူကူးဆိုင်မှာသွားကူးလိုက်တာကွန်တိန်နာကြီးတည်းထည့်ထားတဲ့ဆာရဲဆာရံနဲ့မိတူကူးတာဟုတ်လားညာ7နိုင်မှာကျွတ်တယ်မဲမရှိဘူးဟာဘာကြောင့်လဲဆိုဒီမှာမဲ6နိုင်ပြီးတယ်မြို့နယ်မှာညနေ4နိုင်ပြီးသွားတယ်ညာ7နိုင်ရရှိစရာအကြောင်းမရှိဘူးအဲကျွန်တော်နားလေတာသူပြောတဲ့နားထောင်သူတို့ပြန်မေးကြည့်တာကျွန်တော်တို့မဲယုံအလုံးပြီးတဲ့တရားညနေအားပါတယ်မအပ်လို့မရဘူးအခုဆိုကြောင့်ချိတ်ပိတ်ခိုက်တာလေတော့ဒါရီမင်းတို့မဲကန့်ကွက်လာတင်လာတော့အကုန်ပြန်ဖောက်ရမယ်အဲအောင်ပါတီတွေအလုံးမင်းတို့ထိုးခြင်းတဲ့လူချိတ်ထိုးထားပါပြီးအခန်းတကားနဲ့မပိတ်ထားပါကျွန်တော်ပြောထားပါတယ်ဒါရီကနောက်ဖို့အဲ့လိုသဲလာတဲ့ပစ္စည်းဟဲ့လား 没问我不说了跑的也不要了。没有跑起来了就没希望。
你要了你那个看着了都是一天嘛没问我天哪来批判
了。啊那我没见到啊见到啊见到了就可能见到谁天嘛你不要问你我听到约开吧的。我第六票来搞我的。我第一没第一都念了搞他吧。那啊那里也都国家的见到啊。见到了到我心里掉了没见到见到搞那么细皮的吧。阿拉明天早上阿达，没不，明天跑的啦。早上阿拉，早上老家那去了。伢那里那嘛，牛那嘛不差差的啦。哈，明天明海里来敲包囊啊，叫侬明把的都标了。啊，哎，牛那包的啊，明天跑的去了，不是哦。明天古代多啦，叫侬没几天个呀。光顶那吧，没有木包。喏，你现在阿侬包那天他，哎天你都没得古来的哇。
โอเคป่ะอะกูดีโหอเหมียปิดดูแล้วโหเหม้อลิ้นส่องซานี่ย่าราปอนเนาะตะกูโหเยกอกเวยัดละดิแล้วจัญญาปี้ดออีปอจัญญาปี้ดอได้เนี่ยมา majority ปออเหมียสุกะดีเยซาดิโมคราซีอภเฝจุกกะอนันยะได้อลาลาชิเนี่ยปอลิอะร่ออาล้งใส่แท้มาปอลิ1990เยกอกเว1990เยกอกเวอตุ่ยจုံย่าปอลิอานามาสเวเปียงไปบ่มล่ะสุบิใส่ปูดาอีแล้วชิบาเรอะละอกงลงตีปี้ดาบาเอริอะเช็คลีเนี่ยปะเดลอโหบาเมียเปียวปะจิน
ခန္ဓာကိုကြာကြာပြောနေတာကျွန်တော်လည်းပြောပြီးသားပဲနော်ရက်ကောက်ပေါ်ရက်လက်ကိုအလုံးလက်ခံလက်မခံဘူးဆိုကျွန်အသက်နဲ့လက်ကောက်ပြီးသားမှကျွန်ပြောတယ်ယနေ့တမရရက်လက်လက်ခံမှမပြောတယ်တမရကောက်ဆိုကျွန်ကလက်ခံမှမပြောနေတယ်အဲ့တော့ကျွန်တော်တို့ဘာများပူပြောစရာရှိလဲကျွန်တော်တို့ပါတီနဲ့တွေ့တော့လည်းကျွန်တော်အစဉ်ပြောပါတယ်နော်အစဉ်ပြောပါတယ်နော်ဘာကြောင့်လဲဆိုတိုင်းပြည်တိုးတက်စေချင်လို့နော်ကျွန်တော်တို့ဒီသိန်းတော့ကြနေပြီရေကောက်ပွဲပြီးရင်နော်အနေနဲ့နဲ့ပါတီကိုတရှုံးတဲ့ပါတီရဲ့ချီချူးခုပြကြပါပြီးရင်နိုင်တဲ့ပါတီရဲ့သူတို့ရဲ့ဝရသောတဲ့ကျင်းတဲ့ဗိုက်တုတဲ့အောင်လုပ်သွားကြပါရှုံးတဲ့ပါတီလည်းဘဲမတိုက်ပါနဲ့နော်ပူပေါင်းဆွေရပါတဲ့မှပြီးပါပြီးရင်တရွပြီးနိုင်ငံတော်ကထုတ်တောင်းလုပ်ပြီးသွားပါလို့ပြောအဲကျွန်တော်နေရတော့ဘာမှပြောစရာမရှိဘူးဟာကျွန်တော်လုပ်ပြတာရေကောက်ပွဲကျလုပ်ပြတယ်ကျွန်တော်လွတ်လွတ်လပ်လပ်တရားမျှဝေလုပ်ပြတယ်လုံးမိတာကိုလက်ကိုလက်ခံမယ်လက်မခံလို့မရပါဘူးလက်မခံရင်တော့ဟုတ်လားကျွန်တော်လက်ခံအောင်ကျွန်တော်ပြောအောင်ပါဘူးကျွန်တော်လည်းရင်လည်းပြောပြီးသားပါဒီ question လည်းကျွန်တော်ခဏခဏရှုလုပ်တဲ့ question ပါပါယနေ့လည်းပဲဟုတ်လားအဲတက်လာဆိုနေဘူးအောင်ဆိုမယ်လို့အဲကောင်းတဲ့စကားတွေကြားနေရပါတယ်အဲကျွန်တော်အနေနဲ့ဘာမှပြောစရာမရှိပါဘူးရခိုင်နဲ့လည်းကျွန်တော်လက်ခံမယ်လို့ပြောပြီးသားပဲနော်လက်ခံမယ်ပြောပြီးသားပြောလက်ခံမှာပေါ့ဗျာလက်ခံအောင်ပြောအောင်ပါ
โอเคป่ะเอ่อยุคกวยปี้ตัวပြီးတော့တော့လွတ်တော်တွေပါညင်ပပြီးစီတဲ့ခါကျရင်ဒီยุคกวยကော်မရှင်ရဲ့အခန်းကဏ္ဍပေါ့လीအဲยุคกวยကော်မရှင်ရဲ့အခန်းကဏ္ဍဗာများဆက်လုပ်ဖို့ရှိပါလဲရှင
်ဟိုကျွန်တော်ဘက်ကတော့ကော်မရှင်ကတော့ဟုတ်လားဟိုยุคกวยဘာလုပ်ရမလဲဆိုဟုတ်လားကျွန်တော်ရဲ့ยุคกวยကော်မရှင်ကိုပြန်သုံးသပ်ဟုတ်သုံးသပ်ပြီးတော့ဟုတ်လားဘာကြီးအာတာလဲအာတာလဲဘယ်လိုထိမလဲဒီတဲ့ကောင်ပြီးအာတာဘယ်လိုလုပ်မလဲစဉ်းစားမှာပေါ့အာနေနေပါလေအာနေဘယ်လိုပြင်မလဲအဲဒါလေးလို့အခုလဲကျွန်တော်ပါသင်္ကန်းစင်အများကြီးရပါလေသင်္ကန်းစင်အများကြီးရကျွန်တော်တော်တော်ကိုဟုတ်လားကျွတ်တွမြော်တွေးပြီးတော့ဟုတ်လားကျွန်တော်တော်လေးလုပ်ပါလေနော်လုပ်တော့ဘာဖြစ်ရင်ဘာလုပ်မှာဘာဖြစ်ရင်ဘာလုပ်မှာဘာဖြစ်ရင်ဘာလုပ်မှာခင်ဗျားတို့သိပါလေကျွန်တော်တို့ train လုပ်ထားတာအဲဒီထဲမှာကျွန်တော်မမျော်လင့်တာလေအများကြီးဖြစ်သွားပါလေအများကြီးဖြစ်သွားတယ်နော်အဲကြောင့်ကျွန်တော်ဘက်ကတော့ဘာလုပ်မလဲဆိုတော့ကောင်းရှင်းလုပ်ငန်းရုပ်ောက်ပဲလုပ်ပြီးဟုတ်ပဲရေကောက်ဝဲပြီးတော့ပြီးပါဗျာအနာဒီဘဝသုံးသပ်ပြီးတော့နောင်ရေကောက်ဝဲတွေနောင်ရေကောက်ဝဲတွေကောင်းအောင်ဘယ်လိုလုပ်မလဲပဲကျွန်တော်စဉ်းစားဖို့ရှိတယ် observer report ဖတ်ဖို့လုပ်မယ်ဟုတ်လားကျွန်တော်ပြောပြသားပါ observer report ခေါ်တာတက်လွတ်လပ်တရားမျှတရေကောက်ဖြစ်ကြောင်းသတိပြခြင်းလို့နေ့ကမင်းတို့ရဲ့ report ကိုနားထောင်ခြင်းလေပြီးရင်နိုင်ငံအတွက်အကျိုးရှိမယ်ဆိုရင်အသုံးချမယ်ဆိုကြပြောခဲ့ပါတယ်အဲဒီအလုပ်တွေပဲလုပ်ဆက်ရှိပါတယ်
ဟုတ်ကဲ့ပါအဲ့တော့ဒီနိုင်ငံတကာကဲခတ်လိလာကြီးအဖွဲ့ကြီးကရောဘယ်လိုများတုံ့ပြန်มาလဲဟိုဥပဒေနဲ့တွေ့တဲ့အခါမှာ
ဟိုသူတို့ချီးကျပါတယ်ချီးကျလဲကျွန်တော်မချီးကျပါနဲ့ကျွန်တော်ကော်မရှင်ဖွဲ့ဝင်နေရယ်စစ်စစ်တော့ကော်မရှင်ဖွဲ့ခွဲနေရယ်မဲဝင်တာနေပဲချီးကျပါဒါပဲကျွန်တော်ပြောပါတယ
်ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ရှင
်ဒီထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတည်နဲ့ဒေါက်ခင်စိုးဝင်းတွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်ကြကြတာပါရှင်
ဗျူရီမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အခြေအနေတွေကတော့မ မနက်၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေညနေ၃နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နာရီကနေ၇နာရီအစီအစဉ်ကို line to 16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း၉နာရီကနေ၁၀နာရီအထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် view မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ညဘက်အစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 32တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါရှင်အခုဒုတိယပိုင်းညဘက်မှာတော့တနင်္ဂနွေညတိုင်းတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါအဲ့ဒီထဲမှာမအေးသန္တာကျော်ရဲ့မြန်မာပြည်ကပေးစာများကဘာတလွားထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။ရွေးကောက်ပွဲအလွန်စောင့်ကြိုနေမဲ့စိန်ခေါ်မှုဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပ
ါ။အခုဆိုရင်ရွေးကောက်ပွဲကြီးကျင်းပပြီးစီးသွားပါပြီ။မြန်မာနိုင်ငံမှာရွေးကောက်ပွဲအပြီးစောင့်ကြိုနေမဲ့အဓိကပြဿနာတစ်ခုရှိနေသေးပါ။တစ်ခုကတော့အမျိုးသားပြန်လည်ရင်ကြားစည်းရေးဖြစ်ပြီးနောက်တစ်ခုကတော့လက်နက်ကင်တိုင်းသားတွေနဲ့စစ်မှန်တဲ့ညဉ့်ညံရေးတိဆောက်နိုင်မှုဖြစ်ပါတယ်။ဒီနှစ်ခုတည်းကတိုင်းသားတွေနဲ့ညဉ့်ညံရေးတိဆောက်ရေးနဲ့ပတ်သက်ပြီးဖြစ်ထွန်းမှုအသစ်တွေမြင်တွေ့လာရပါတယ်။အဲ့ဒါကတော့ပြီးခဲ့တဲ့ရက်ပိုင်း UWSC ဝါပြည်သွေးစည်းညွှန်ရေးတက်မတော်ထိန်းချုပ်နယ်မြေပန်ဆန်းမှာအစိုးရနဲ့ NCA ခေါ်တိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ်လက်မှတ်ရေးထိုးရမှာမပါဝင်တဲ့အဖွဲ့တွေတီးသန့်တွေ့ဆုံဆွေးနွေးခဲ့ကြတဲ့ပွဲပါ။ဆွေးနွေးပွဲအပြီးအချက်ခုနှစ်ချက်ပါကြေညာချက်တစ်ခုကိုလည်းထုတ်ပြန်ခဲ့ကြပါသေးတယ်။ရွေးကောက်ပွဲအပြီးဆက်ပြီးဆောင်ရွက်ရမယ်လက်နက်ကင်တိုင်းသားတွေနဲ့စစ်မှန်တဲ့ညဉ့်ညံရေးတိဆောက်ရေးလုပ်ငန်းအဆင်ပြေလွယ်ကူချုံးဝေလာမှာလားပို့ပြီးခက်ခဲသွားစီမှာလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ဝါနယ်မှာလုပ်တဲ့အဲ့ဒီဆွေးနွေးပွဲမှာအရေးကြီးတဲ့ထူးခြားချက်နှစ်ခုမြင်တွေ့ရပါတယ်။ပထမထူးခြားချက်ကတော့အခုတိုင်းသားလက်နက်ကင်တွေရဲ့စုဖွဲ့မှုဟာအရင်ရှေ့ပိုင်းကလက်နက်ကင်တိုင်းသားအဖွဲ့တွေရဲ့စုဖွဲ့မှုတွေနဲ့အတိတ်ပဲချင်းကွာခြားသွားတာပါ။သမရဦးသိန်းစိန်အစိုးရလက်ထက်မှာတတိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ်တစ်ခုချုပ်ဆိုနိုင်ရေးငြိမ်းချမ်းရေးတည်ဆောက်ရေးအဲ့ဒီဖြစ်စဉ်တည်းမှာတိုင်းရင်းသားအဖွဲ့အားလုံးတန်းတူပါဝင်နိုင်ရေးဆိုတဲ့ရည်ရွယ်ချက်နဲ့တိုင်းရင်းသားတွေရဲ့စုဖွဲ့မှုကိုကူညီအားပေးခဲ့ပါတယ်။ဒီလိုနီးနဲ့လော်ခီလာညီလာခံလိုင်ဇာညီလာခံဆိုတာမျိုးပေါ်ပေါက်ခဲ့တာပါ။ဘဲခိဘဲအခါတုန်းကနေမှမတူအစိုးရကနေလက်နက်ကင်တိုင်းရင်းသားတွေစုဖွဲ့အပြစ်ရရေးငြိမ်းချမ်းရေးအတွက်လွတ်လွတ်လပ်လပ်ဆွေးနွေးနိုင်အောင်ခွင့်ပြုကူညီပေးခဲ့တာမျိုးပါအရင်ခေတ်အခါတုန်းကတော့မြောက်ဖျားကနေတောင်ပြားအထိပြက်နှက်နေတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေစုဖွဲ့ဖို့ဆိုတာလွယ်ကူတဲ့ကိစ္စမဟုတ်ခဲ့ပါဘူးအခုနောက်ဆုံးအခြေအနေအရတော့ NCA လို့ခေါ်တဲ့တတိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ်ရေးထိုးရေးကိုအကြောင်းပြုပြီးအစိုးရနဲ့ဆွေးနွေးဘက်လက်နက်ကင်တိုင်းရင်းသားတွေအုပ်စုနှစ်စု꿰သွားပါတယ်။တောင်ပိုင်းကအဖွဲ့တွေအများစုကတော့ NCA လက်မှတ်ရေးထိုးကြပြီးတရုတ်နယ်စပ်နဲ့မြောက်ပိုင်းကအဖွဲ့တွေကတော့လက်မှတ်မရေးထိုးပါဘူး။ထူးခြားချက်ကတော့အဲ့ဒီလိုလက်မှတ်မထိုးတဲ့အဖွဲ့တွေကိုဝတ်တပ်ဖွဲ့ကခေါင်းဆောင်ပြီးစီယုံစူးစီးလိုက်တဲ့ဖြစ်ရပါ။တကယ်တော့တရုတ်နိုင်ငံနယ်စပ်ကဝမိုင်းလာနဲ့ကိုကန်တက်ဖွဲ့တွေဆိုတာဟာအရင်အာနာရှင်ကြီးဥနေဝင်းရဲ့မိုက်မဲမှားရမှုတရုတ်အစိုးရရဲ့မြန်မာနိုင်ငံရေးကိုကြောင်ကြောင်တင်းတင်းဝေရောက်ဆွတ်ဖက်မှုကနေပေါ်ပေါက်လာတဲ့အဖွဲ့တွေဖြစ်ပါတယ်။တမိုင်းရဲ့စိုးမွေအာနာရှင်စနစ်ရဲ့စိုးမွေလို့ခေါ်ဆိုနိုင်ပါတယ
်။လက်ရှိဝါတက်ဖွဲ့နဲ့မိုင်းလာတက်ဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေမှာတိုင်းပြည်အချုပ်ချာအာဏာနဲ့တူတာဆိုလို့ဘာတစ်ခုမှရှိမနေပါဘူး။ရုံသုံးဘာသာစကားနဲ့စာကိုမြန်မာစာမြန်မာစကားလုံးဝမသုံးသလိုအသုံးပြုတဲ့ငွေကြေးကလည်းမြန်မာကျပ်ငွေမဟုတ်ပါဘူးတရုတ်ယွမ်ငွေကိုသုံးတယ်လို့တရုတ်နိုင်ငံဆက်သွယ်ရေးကွန်ရက်ကမိုဘိုင်းဖုန်းကိုအသုံးပြုပါတယ်တရုတ်နိုင်ငံဘက်နဲ့ကူလူဆက်ဆံရေးလုပ်ပြီးတရုတ်နိုင်ငံဘက်ကစားကုန်တော့ကုန်တွေကိုပဲအသုံးပြုပါတယ်တရုတ်လက်နက်တွေတပ်ဆင်ထားတဲ့လက်နက်ကိုင်တပ်ဖွဲ့တွေရှိပြီးတရုတ်ပြည်ဘက်ကရေဒီယိုနဲ့ရုပ်သံထုတ်လွှင့်မှုကိုပဲကြည့်ကြတာပါအဲ့လိုနယ်မြေကိုထိန်းချုပ်ထားတဲ့တပ်ဖွဲ့တစ်ခုဟာအရင်တုန်းကသူ့တောင်းဆိုချက်နဲ့သူသီးသန့်နေပြီးမြန်မာနိုင်ငံရဲ့ရည်စည်းကြောင်းတွေဝင်မပါပါဘူးလက်ရှိဝါတက်ဖွဲ့ဦးဆောင်တဲ့လက်နက်ကိုင်တပ်ဖွဲ့တွေရဲ့စုဖွဲ့မှုဟာအရင်ခေတ်အစိုးရနဲ့လက်နက်ကင်တပ်ဖွဲ့တွေပဋိပက္ခတိုက်ပွဲပြင်းထန်နေစဉ်တုန်းကစုဖွဲ့မှုနဲ့ပုံတံချင်းတူညီနေတာပါညဉ့်ညင်းစကားတွေဘယ်လိုပြောပြောနှစ်ဖက်ထိတ်ထိတ်တိုးရဲအခြေအနေအောက်မှာစုဖွဲ့မှုပုံတံဖြစ်သွားခြင်းပါ ဒီချက်ကိုပို့ပြီးသေချာစီတာကတော့မြန်မာနိုင်ငံမှာလက်နက်ကင်တိုင်းသားတပ်ဖွဲ့တွေရဲ့နောက်ထပ်တပ်ပေါင်းစုတစ်ခုတီထောင်နိုင်ဖို့ကြိုးစားမှုပါလက်ရှိ KIA ကချင်ပြည်လူမျိုးရေးတပ်မတော်ဦးဆောင်တဲ့ UNFC ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီရှိနေပေမဲ့အဲ့ဒီအဖွဲ့ထဲမှာဝါနဲ့မိုင်းလာတပ်ဖွဲ့တွေမပါဝင်ပါဘူးအခုအစ်တပ်ဖွဲ့မဲ့တပ်ပေါင်းစုထဲမှာတော့ဝါနဲ့မိုင်းလာအဖွဲ့တွေပါဝင်လာမှာဖြစ်ပြီးအစိုးရနဲ့ NCA လက်မှတ်ထိုးလိုက်တဲ့အဖွဲ့တွေကတော့ပါဝင်တော့မှာမဟုတ်ပါဘူးဒီတပ်ပေါင်းစုသာဖွဲ့ပြစ်ခဲ့မယ်ဆိုရင်လက်ရှိအစိုးရနဲ့တပ်မတော်အတွက်စင်ခုံမှုအစ်စ်ဖြစ်လာပါလိမ့်မယ်
ပန်ဆန်းအစည်းအဝေးရဲ့နောက်ထပ်ထူးခြားချက်တစ်ခုကတော့နှစ်ဖက်ပြဿနာတွေမှာတရုတ်နိုင်ငံကိုဆွဲထည့်လာတဲ့ကိစ္စပါအစည်းအဝေးအပြီးလက်နက်ကင်တိုင်းရင်းသားအဖွဲ့တွေထုတ်ပြန်တဲ့အထင်မှာအောက်ပါအချက်လက်တွေပါဝင်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းနဲ့အရှေ့မြောက်ပိုင်းမှာဖြစ်ပွားနေတဲ့စီးရေးပဋိပက္ခကိုပြေရှင်းနိုင်ဖို့အတွက်နိုင်ငံတော်အစိုးရတက်မတော်တက်ဆိုင်ရာလက်နက်ကင်တိုင်းရင်းသားကိုယ်စားလှယ်တွေနဲ့တကွတရုတ်ပြည်အစိုးရတရုတ်ပြည်စစ်ဖက်တာဝန်ခံများမှတွစ်ဆုံဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ဖွဲ့စည်းပြီးရင်းဖြစ်ပွားနေတဲ့ပြဿနာများကိုညှိနှိုင်းဖြေရှင်းကာတရုတ်မြန်မာနယ်စပ်တစ်လျှောက်တွင်ငြိမ်းချမ်းရေးနှင့်တည်ငြိမ်ရေးကိုပြန်လည်ရရှိစေရန်အမြန်ဆုံးဖော်ဆောင်သွားတင်ကြောင်းတိုက်တွန်းအပ်ပါသည်ဆိုပြီးဖြစ်ပါတယ်။တကယ်တော့လက်ရှိဖြစ်ပွားနေတဲ့အစိုးရနဲ့လက်နက်ကင်တိုင်းရင်းသားတွေကြားကပဋိပက္ခဟာပြည်ရင်းပဋိပက္ခပါ။ပြဿနာတွေပြည်လည်ရေးအတွက်နှစ်ဖက်တွစ်ဆုံဆွေးနွေးအဖြေရှာရမှာပါ။အစိုးရဘက်ကလည်းစည်ရင်းနှီးနဲ့မဟုတ်ပေဆစ်ဆက်ဆွေးနွေးညှိနှိုင်းတဲ့ဤကိုပဲတုံးရမှာဖြစ်တယ်လို့လက်နက်ကင်တိုင်းရင်းသားတွေဘက်ကလည်းပြည်ပနိုင်ငံတနိုင်ငံကိုပြည်ရင်းပဋိပက္ခတည်းဆွဲသွင်းဖို့ကြိုးစားတာမျိုးဟာအတော်လေးကိုမဖြစ်သင့်တဲ့ကိစ္စပါပြဿနာဖြေရှင်းရမှာလေ့လာသူစောင့်ကြည့်သူအဆင့်ထားရင်လုံလောက်ပါတယ
်အခုဝတ်တပ်ဖွဲ့ဦးဆောင်တဲ့လက်နက်ကင်တိုင်းသားတွေကမြန်မာနိုင်ငံနိုင်ငံရေးပြဿနာထဲမှာတရုတ်နိုင်ငံကိုဆွဲသွင်းဖို့ကြိုးစားလာတာဟာပြည်တွင်းစစ်ရက်စဲပြဿနာကိုပိုပြီးနှက်ဆိုင်သွားစေမဲ့သဘောလို့သုံးသပ်နိုင်ပါတယ်။လက်ရှိမြန်မာအစိုးရနဲ့မြန်မာတပ်မတော်ဟာအရင်ဆက်အနာရှင်ခေတ်တရုတ်တနိုင်ငံတဲကိုပဲမိခိုနေရတဲ့အခြေအနေကနေအနောက်နိုင်ငံတွေနဲ့ပါရင်းနှီးတဲ့ဆက်ဆံရေးထူထောင်ဖို့ကြိုးစားနေတဲ့ကာလလည်းဖြစ်ပါတယ်။ဒီလိုအခြေမျိုးမှာဝတ်တပ်ဖွဲ့ဦးဆောင်ပြီးနောက်ထပ်လက်နက်ကင်တပ်ပေါင်းစုတစ်ခုတီထောင်ဖို့ကြိုးစားတာမြန်မာနိုင်ငံပြည်တွင်းစစ်ပြဿနာမှာတရုတ်နိုင်ငံဝင်ပါဖို့ဖိတ်ခေါ်လိုက်တာဟာရုပ်ောက်ပွဲအလွန်ပြည်တွင်းညီညာရေးပြဿနာဖြေရှင်းရေးကိုပုံမှုခက်ခဲစေမှသာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
အခုဆက်လက်ပြီးတော့မအေးသနာကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ကြအောင်ပါရှင
်မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်နဲ့အချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုအရင်ဦးဆုံးတော့ VOA အစီအစဉ်တွေကိုအမြဲမပြတ်နားဆင်အားပေးလာကြတဲ့သောရရှင်နဲ့ရေးလာတဲ့အစီအစဉ်နဲ့ပတ်သက်တဲ့အစားတချို့ကိုပြောပြချင်ပါတယ်ရှင်။အင်္ဂလိပ် EDM စာအုပ်ဆိုပြီးနံပါတ်ရေးလာတဲ့သောရရှင်ကတော့ခွန်တန်းဦးပါတဲ့ရှမ်းပြည်နယ်တောင်ပိုင်းဟိုပုံမြို့မှာနေထိုင်ပါတယ်သူကအန်တီဒေါ်လာလာတန်းရဲ့အင်္ဂလိပ် EDM အစီအစဉ်ကိုအရန်ကိုကြိုက်နှစ်တယ်လို့ကိုရိုင်းလေးလာနိုင်အောင်လို့ EDM စာအုပ်လေးလိုချင်ပါတယ်ဆိုပြီးတော့သူရဲ့လိပ်စာကိုရေးပေးလာပါတယ်ဟုတ်ကဲ့ပါရှင်ကျမတို့ VOE ကအစီအစဉ်ကိုနားဆင်အားပေးတယ်ဆိုလို့ဂျေဇုတင်ကြောင်းမဲ့အရင်ဦးဆုံးပြောချင်ပါတယ် EDM သင်ကန်းစာအနေနဲ့တော့ကျမတို့စာအုပ်မထုတ်ဝေပါဘူးရှင်လုံးဝမထုတ်ဝေတာတော့မဟုတ်ပါဘူးနော်တခါတော့ကတော့ထုတ်ဝေပါတယ်လောလောဆယ်တော့ထုတ်ဖို့အစီအစဉ်မရှိသေးပါဘူးဒါမဲ့လေဒီသင်ကန်းစာကိုစိတ်ဝင်စားတဲ့သောရရှင်နေအနေနဲ့ဒီအစီအစဉ်ကိုစာသားရောအသံဖိုင်ရောအလွယ်တကူရယူနိုင်အောင်လို့ကျမတို့ကအစီအစဉ်ပေးထားတာပါကျမတို့ VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာ voanews.com/bemi ဆိုတဲ့လိပ်စာကိုတွားလိုက်ရင်တော့အဖွင့်စာမျက်နှာနေရာကိုရောက်တာနဲ့ VOA မြန်မာဆိုရဲ့အောက်ခေါင်းစဉ်မှာအင်္ဂလိပ်စာဆိုတာမြင်ရပါလိမ့်မယ်အဲ့အင်္ဂလိပ်စာဆိုတဲ့အကွက်ကိုတွားနှိပ်လိုက်တာနဲ့ EDM အသုံးတော့အင်္ဂလိပ်စာသင်ခန်းစာတွေကိုတွေ့ရပါလိမ့်မယ်ရှင်။အဲ့မှာစာသားနဲ့လည်းအပြည့်အစုံဖတ်လို့ရပါတယ်။စာရွက်ထုတ်ထားဖို့အဆင်ပြေရင်လည်းစာရွက်ထုတ်ပြီးတော့တင်ထားလို့ရတာပါ။အသံဖိုင်လည်းတင်ထားပေးတာမလို့သင်ခန်းစာကိုပြန်ပြီးတော့နားဆင်နိုင်ပါတယ်။အဆင်ပြေပါစေလို့ဆုတောင်းပေးပါတယ်ရှင်။နောက်ထပ်သောရရှင်တစ်ယောက်ကလည်းအလွန်ကြိုက်တဲ့အစီအစဉ်မှာကျေးဇူးတင်ပါတယ်ရှင်တဲ့ခီးသွားတဲ့နေ့စဉ်သုံးအင်္ဂလိပ်စာကိုလေ့လာခြင်းလို့ရေဒီယိုကလည်းနားထောင်လေ့လာဖို့ပါတယ်တဲ့အီးမေးလ်နဲ့ပို့ရင်တော့ပို့ပြီးတော့အဆင်ပြေမယ်ထင်ပါတယ်ဆိုပြီးရေးလာပါတယ် ။ဟုတ်ကဲ့ဒီသောရရှင်ကလည်းအင်္ဂလိပ်စာသင်ခန်းစာကိုရည်ညွှန်းပြီးပြောတယ်လို့ယူဆပါရနော်။ကျမတို့ viewer ကအင်္ဂလိပ်စာသင်ခန်းစာ2မျိုးထုတ်လွှင့်ပေးနေတာမှာအန်တီဒေါ်လာလာတန်းရဲ့ American Indian အသုံးလုံးများအင်္ဂလိပ်စာသင်ခန်းစာနဲ့ရုပ်မြင်သံကြားအစီအစဉ်တက်သက်ဆိုရင်တော့ဒီမချင်းမော်ရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တို့ပါဝင်ပါတယ်။American Indian အသုံးနှုန်းများကတော့ဒီရုပ်ရောအတန်ရောဟိုအတန်နဲ့ဆိုရင်လေရေဒီယိုကလွှင့်ပါတယ်။ရုပ်နဲ့ဆိုရင်လေဒီရုပ်မြင်သံကြားမှာတပတ်တစ်ခါလွှင့်ပေးနေတာပါ။မချင်းမော်ရဲ့အင်္ဂလိပ်စာအစီအစဉ်ကတော့ရုပ်မြင်သံကြားကနေပဲလွှင့်တာဖြစ်ပြီးတော့ internet ပေါ်မှာပြန်ပြီးတော့ကြည့်လို့ရပါတယ်။ကျမတို့ VOA internet စာမျက်နှာမှာရောပြီးတော့ YouTube, Facebook စာမျက်နှာတို့မှာလည်းဒီအစီအစဉ်ကိုပြန်ပြီးတော့ကြည့်ရှုလို့ရပါတယ်ရှင်။အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမတို့ VOE ကိုစာရေးလာကြတဲ့သောရရှင်တွေရဲ့စာရေးထဲမှာတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရေးကိုလည်းလက်ခံရရှိကြပါ။အဲ့ဒီထဲကမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုအခုဖော်ပြပေးကြပါမယ်။ဒီသောရရှင်ကရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ရေးလာရင်းနဲ့အစိုးရဆိုတာဘာလဲဆိုပြီးတော့မေးခွန်းထုတ်လာတာပါ
။လေးလာကြည့်မိသလောက်တင်ပြရရင်ပြည်သူတွေဟာမဲစင်းတွေထုတ်ပြန်တာကိုတော့မှသွားမကြည့်ကြသလိုပါခြင်းပါမပါခြင်းနေမဲပြီးလေဘာမှထူးလာမှာမဟုတ်ပါဘူးဆိုပြီးတော့ပြောတဲ့သူတွေအစိုးရကသူတို့လှုပ်ချင်တယ်လို့လုပ်နေတာပဲလို့ပြောတဲ့သူတွေအိမ်တန်ရာရောက်မဲစင်းမှန်မှန်မှန်စစ်ပေးတာကိုတော့တချို့ကလူလူလားလားမရှိတာတွေကြားသိမြင်တွေ့နေရတာကလက်တွေပါဒါတွေကိုကျွန်တော်သုံးသပ်ကြည့်မိတာကတော့ပြည်သူတွေဟာ1990ရွေးကောက်ပွဲကြီးတုန်းကတက်တက်ကြွကြွမဲပေးခဲ့ကြပေမဲ့သူတို့လူလားတဲ့အစိုးရဖြစ်မလာတဲ့အတွက်အတော်ကိုစိတ်ထိခိုက်ဒဏ်ရာတွေရခဲ့ကြပါတယ်ဒီနောက်ပိုင်း2008ဆန္ဒခံယူပွဲ2010ရွေးကောက်ပွဲတွေဆိုရင်လေအကြောက်တရားတွေနဲ့မဲပေးခဲ့ကြရတာပါ။ဘာဆိုဘာမှထူးခြားမလာပါဘူး။အဲဒီနောက်2012ဂျာပြတ်ရွေးကောက်ပွဲမှာ NLD ရွေးကောက်ပွဲဝင်ပြီးအရွေးခံတော့ပြည်သူတွေဟာ1990ရွေးကောက်ပွဲကသူတို့မဲပေးခဲ့ကြတဲ့သူတို့ချစ်တဲ့ပါတီသူတို့ချစ်တဲ့ဒေါန်ဆန်းစုကြည်ပါတီကိုပြန်ပြီးတက်ကြွစွာနဲ့မဲတွေပေးခဲ့ကြပါတယ်။ဒါကြောင့်လေ NLD မဲပြတ်တဲ့နိုင်ငံပြန်တာပါ။ဒါပေမဲ့ NLD ကလွတ်တော်ထဲမှာဘာမှထိထိကျကျမလုံနိုင်ကြဘူးလို့ထင်မြင်ကြပါတယ်။အနော်ဒီယာလွတ်တော်ထဲမှာလူနည်းစုအပြင်25ရာခိုင်နှုန်းဆိုတဲ့စစ်တပ်ကယူထားတာကိုပြည်သူတွေကအမြင်အားဖြင့်သိတော်လဲဘာမှမပြောင်းလဲဘူးဘာမှမလုံနိုင်ဘူးလို့ပဲမြင်ကြပါတယ်တကယ်တော့အနော်ဒီယာပြောင်းလဲမှုတွေအတွက်အစွမ်းကုန်ကြိုးစားပေမဲ့အာဏာရှင်စနစ်ကိုကျော်လွှားလို့မရဖြစ်နေပါတယ်ဒါကြောင့်ပြည်သူတွေဟာဒီဒီချိန်ရွေးကောက်ပွဲကိုတော့အတော်ကိုစိတ်ကုန်နေကြပါတယ်
ရွေးကောက်ပွဲအကျိုးအခြေအနေနဲ့ပတ်သက်ပြီးတော့ဒီသောရရှင်သူ့ရဲ့တွေးရှိချက်ကိုလွတ်လွတ်လပ်လပ်ရေးလာတာဖြစ်ပါတယ်ရှင်။နောက်ပိုင်းမှာသောရရှင်တွေရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတစ်ပုဒ်နဲ့ဖြော်ပြပေးခြင်းပါတယ်နော်။ American rapper Fetty Wap တီဆိုထားတဲ့ Trap Queen ဆိုတဲ့သချင်းက2014 April လယ်မှာဒီသချင်းထွက်ခဲ့တာဖြစ်ပြီးတော့တီဆိုတဲ့ Fetty Wap အတွက် Billboard Hot 100တေးသချင်းစီးရင်ကိုပထမဦးဆုံးဝင်တဲ့သချင်းလည်းဖြစ်ပါတယ်။ UK နိုင်ငံမှာလည်းဒီသချင်းကအကောင်းဆုံးတေးတရာစီးရင်တဲ့ကိုဝင်ပါတယ်။2015 MTV Movie Award ဆုချီးမြှင့်ပွဲမှာသူပထမဦးဆုံးအကြိမ်ဖြစ်တဲ့ဒီသချင်းနဲ့ဖျော်ဖြေခွင့်ရခဲ့တာဖြစ်ပါတယ်။အမြင့်ဆုံးဖြစ်တဲ့ဆိုရင်တော့ဒီသချင်းက Billboard Hot ဖြစ်ဆုံးတေးနံပါတ်100အဆင့်မှာနံပါတ်1ချိတ်ဖူးပါတယ်ရှင်။ဒီတော့ဒီ Fetty Wap တီဆိုထားတဲ့ Trap Queen ဆိုတဲ့သချင်းလေးကိုဒီတစ်ပတ်အနားဆင်ကြည့်ရအောင်ပါနော်။နှစ်ချိုက်ခံစားနိုင်ပါစေရှင်။
I'm like, hey, what's up, hello? Since you're pretty, soon as you came in the door, I just wanna chill, got a sack for us to roll. Married to the money, introduced her to my stove. Showed her how to whip it, now she remixing for low. She my track queen, let her hit the bando. We be counting up, watch how far them bands go. We just set a goal, talking matching Lambos. At 56 a gram, 500 grams, though. Man, I swear I love it how she work the damn pole. Hit the strip club, we be letting bands go. Everybody hatin', we just call them fans though. In love with the money, I ain't never letting go. And I get home with my baby, baby. I just left the mall, I'm getting fly with my baby, yeah. And I get robbed with my baby, baby. I be in the kitchen cooking pies with my baby, yeah. All we know is bands, I just might snatch a Ferrari. And buy my Bulam, I just might snatch a Renata. Let's drop a couple on the ring. She ain't wantin' for nothing because I got her. Everything is big, so I'm from the band, though. Remind me where I can't go.
T web ဒီဆိုထားတဲ့ track queen ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါ။တော့ချင်းနေချင်းချင်းပေးပို့လာတဲ့မြေတားဒီလက်ဆောင်ဖြစ်နေတော့နောက်ပိုင်းမှာမြန်မာတခြင်းလေးတစ်ပုဒ်နဲ့ဖြောပြေးပေးသွားဖို့ရှိပါတယ်။အခုတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုပြောပြပေးခြင်းပါတယ်။ပထမဦးဆုံးတယ်လီဖုန်းဆက်သွယ်ရေးမှာအခက်အခဲဖြစ်ရပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်ရဲ့စာကိုပြောပြပါမယ်။မြန်မာနိုင်ငံမှာခုနှစ်ပိုင်းတွေအတွင်းမှာတယ်လီဖုန်းဆက်သွယ်ရေးအများကြီးတိုးတက်ပြောင်းလဲလာပြီးတော့လက်ခံဖုန်းတွေလည်းကြဲကြဲပြင်းပြင်းကိုင်းနိုင်လာကြတာအလုံးအသိပါနော်။အဲ့မှာတယ်လီဖုန်းတွေကလည်းအင်တာနက်သုံးလို့ရပြီးတော့မြန်မာတွေကမ္ဘာနဲ့အဆက်အသွယ်ပိုရှိလာတယ်လို့ပြောရပါမယ်။ခုလိုမျိုး VOA အပါအဝင်သတင်းဌာနတွေနိုင်ငံတကာသတင်းဌာနတွေကိုတခြားဘဟုသုတရရှိစရာတွေကိုဒီတယ်လီဖုန်းအင်တာနက်ကသင့်ကြည့်ရှုလို့ရနေတဲ့အချိန်မှာအဲ့လိုမျိုးတယ်လီဖုန်းအင်တာနက်သုံးနိုင်တဲ့အခွင့်အရေးကိုစောင့်မျှော်နေစေဖြစ်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့အစာကိုလည်းဖော်ပြပေးကြပါရစေ။နိုင်ဝင်းဆိုတဲ့သောရရှင်က
ကျွန်တော်တို့ချိန်ချောင်းမှာဖုန်းတာဝါတိုင်းဆောက်တာ၃နှစ်ပြည့်တော့မယ်။ခုချိန်ထိမြန်မာ SIM card နဲ့အင်တာနက်မသုံးရသေးဘူး။မြို့မှာသူများတွေအင်တာနက်သုံးနေကြတာကိုမြင်ရင်အားကြတယ်။ချိန်ချောင်းဆိုတာရခိုင်ပြည်နယ်ရဲ့နေဆက်မြို့ဖြစ်တဲ့မောင်တော်နဲ့24မိုင်ဝေးပါတယ်။2013ခုနှစ်မှာကျွန်တော်တို့ရွာမှာဖုန်းတာဝါတိုင်းတစ်တိုင်းစတင်တည်ဆောက်ခဲ့ပါတယ်။ရွာကလူတွေအားလုံးဝမ်းမြောက်ဝမ်းသာဖြစ်ကြပါတယ်။အင်တာနက်သုံးရတော့မယ်ဟေးဆိုပြီးတော့တောင်အဝေးကတငယ်ချင်းတွေကိုကြွေးကြော်ခဲ့ပါသေးတယ်။အဝတိုင်းဆောက်ပြီးတော့အင်တာနက်သုံးရတော့မယ်ဆိုပြီး SIM card တွေကြိုတင်ဝယ်ထားခဲ့ပါတယ်။ဒါပေမဲ့တလားပြီးတလားသာကြာလာတယ်။ဘာမှအကြောင်းမထူပါဘူး။ခုဆိုရင်တာဝါတိုင်းပြီးခဲ့တာနှစ်နှစ်တင်းတင်းပြည့်ခဲ့ပါပြီ။ခုချိန်ထိမြန်မာ SIM card နဲ့အင်တာနက်မသုံးနိုင်သေးပါဘူး။သူများနိုင်ငံကထုတ်တဲ့ SIM card နဲ့အင်တာနက်ကိုမမိသမိသုံးနေရပါတယ်ဗျာ
။အင်တာနက်မသုံးနိုင်သေးလို့စိတ်ထဲကြားရပါတယ်ဆိုပြီးတော့သောရရှင်နိုင်ဝင်းစာရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်တော့ဒီမှနဲ့ရက်ချင်ပါတယ်နော်။ဒေးတောင်းလာတဲ့သောရရှင်တွေကိုမကြခင်အလှည့်ပေးမှာဖြစ်ပါတယ်။ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေးလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ဒေတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးခြင်းပါတယ်ရှင်။ထိုင်းနိုင်ငံရောက်မောင်ခိုင်လှိုင်းဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံမှာရှိတဲ့မိသားစုတွေအတွက်ဆိုပြီးတော့တခြင်းလေးတစ်ပုဒ်တောင်းပါတယ်။သူက၄ဖြူတီဆိုထားတဲ့အလင်းရောင်ဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာတာပါ။နောက်ပြီးဘင်္ဂလားဒေ့ရှ်ကသောရရှင်တူကတော့ဒီတခြင်းတစ်ပုဒ်တောင်းပါတယ်။သောရရှင်မောင်ခိုင်လှိုင်းတောင်းဆိုထားတဲ့၄ဖြူရဲ့တခြင်းလေးထုတ်လွှင့်ပေးခြင်းပါတယ်။လေးဖြူတည်ဆိုထားတဲ့အလင်းရောင်ဆိုတဲ့သချင်းကိုဒီတေးထောင်းတဲ့သောရရှင်တွေရောတေးချစ် VOA သောရရှင်အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်
။လေးရောငောင်းရံညနေတဲ့ခြေစည်းများလဲအိတ်ဆဲလေးရောလေးရောအခါဒီအမေတရားများလဲအိစေလေးရောင်လေးရောင်မြောင်းလင်းထားရတဲ့ရှင်မကျူသူစေလေးရောင်ရှင်ကုန်တဲ့တွင်နီးစပ်ပြားစေချင်
ဆိုထားတဲ့အလင်းရောင်ဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမဆင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
မဲတနာချတင်ဆက်နေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုသောရရှင်နေနားဆင်အားပေးကြတဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကကျေးဇူးတူတင်ပါရရှင်။အခုတော့အင်္ဂါနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးခြင်းပါတယ
်။ရရှိစုရရဲ့လက်ကျန်တက်တန်းလီလာတာကာလအတွင်းပြည်သူတွေအတွက်အကောင်းဆုံးဘာတွေများလှုပ်ဆောင်ပေးသွားနိုင်မယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါတယ်လေ။ရရှိဆိုရကိုတက်တမ်းမကုန်ခင်ဘာတွေများလှုပ်ဆောင်ပေးစီလိုပါတယ်ဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့ရတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1239-382-999 လေးကိုဆက်သွယ်ပြီးဖုန်းနံပါတ်ကြိုတင်ပေးပို့ထားပါ။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းကိုဆွေးနွေးချင်တာကို email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညဓာတ်ရိုက်လေလိုင်းစီစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့ကဘာတလွားထူးခြားဆက်မြတ်သတင်းများအစီအစဉ်ကိုတင်ဆက်မှာပါ။နိုဝင်ဘာလ12ရက်နေ့ဂင်းနစ်ကဘာစံချိန်မှတ်တမ်းနေ့မှာပီရူးနိုင်ငံကခွေးကလေးအော်တိုဟာလူအယောက်30လှိုင်ကောင်းပုံအောက်ကနေစကိတ်စီးပြီးဖြတ်ပြခဲ့လို့ကဘာစံချိန်တင်သွားပါရယ်တကူတော့ပြန်တန်းနိုင်တဲ့ Job 8 Jetpack ကိုနယူးယောက်မြို့မှာပထမဦးဆုံးပြန်တန်းပြလိုက်ပါရယ်အခုလို့ထူးထူးခြားခြားသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းချန်တို့ကပြောပြမှာပါရှင
်နိုဝင်ဘာလ12ရက်နေ့ဟာ Guinness ကဘာစံချိန်မှတ်တမ်းနေ့ဖြစ်ပါရယ်ဒါကြောင့်အဲ့ဒီနေ့မှာကဘာတဝမ်းကလူတွေဟာကမ္ဘာစံချိန်မှတ်တမ်းဝင်မှုအမျိုးစုံစူးစမ်းခဲ့ကြသလိုထူးခြားခြားစံချိန်ချိုးသွားတဲ့ဖြစ်ရပ်တွေလည်းရှိခဲ့ပါတယ်။ဥပမာဒီပီရူးနိုင်ငံကခွေးဘလူးလေးအိုတိုးဆိုရင်လူအယောက်30ကလှိုင်ခေါင်းပုံမျိုးလုပ်ထားတဲ့အောက်ကနေစကိတ်စီးပြီးဖြတ်သွားနိုင်တဲ့အတွက်ဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းဝင်ခဲ့ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့ကအမျိုးသားတစ်ယောက်ကတော့4000မီတာတရာအမြန်ဆုံးပြေးနိုင်တဲ့အတွက်စံချိန်မှတ်တမ်းဝင်သွားပါတယ်။ခြေထောက်နှစ်ဖက်ကောလက်နှစ်ဖက်ကောသုံးပြီးပြရမှာ 15.1 စက္ကန့်နဲ့ပန်းဝင်ခဲ့တာပါ။တန်ရှိရေးလုပ်သားအဖြစ်လုပ်ခဲ့မှုတဲ့အီတိုဟာခြေလက်လေးဘက်လုံးကိုသုံးပြီးကျန်းတိုင်ရင်အခုလိုစံချိန်ချိုးဖို့အတွက်လေ့ကျင့်ခဲ့တာလို့ဆိုပါရယ်။အမေရိကန်ပြည်ထောင်စုအရီဇိုနာပြည်နယ်ကဘတ်စကတ်ဘောအလှပြကစားတဲ့ Harlem Globetrotters အသင်းကလည်းစံချိန်သုံးခုချိုးသွားခဲ့ပါရယ်။မျက်လုံးကိုပိတ်ပြီးအဝေးဆုံးနေရာကဘတ်စကတ်ဘောကိုပြစ်သွင်းနိုင်တဲ့စံချိန်ဒူးထောက်ပြီးထိုင်ရဲ့အနေထားကနေဘတ်စကတ်ဘောကိုချင်းထဲဝင်အောင်ပြစ်နိုင်တဲ့စံချိန်နဲ့မျက်လုံးကိုပိတ်ပြီးအဝေးဆုံးနေရာကနေလက်ပြန်အနေထားနဲ့ပြစ်သွင်းတဲ့စံချိန်တို့ပဲဖြစ်ပါတယ်။နိုဝင်ဘာလ12ရက်ဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းနေ့မှာစံချိန်သစ်တွေတင်နိုင်ကြဖို့ကမ္ဘာတဝန်းကလူပေါင်း6သိန်းခွဲလောက်ကြိုးစားခဲ့ကြပါရဲ့ရှင
်။ကမ္ဘာပထမဦးဆုံးတကူတော့ပြန်တန်းနိုင်မဲ့ဂျော့ဘို8Jetpack လို့ပြောရမယ်ပစ္စည်းကိုတီထွင်သူတွေကနယူးယောက်မြို့မှာစမ်းသပ်ပြန်ပြလိုက်ပါတယ်မြို့ထဲမှာကားတွေကျက်နေပြီဆိုရင်တော့အတော့ကိုအသုံးဝင်မဲ့ပစ္စည်းဖြစ်ပါတယ်အခုလက်ရှိစမ်းသပ်ထားတဲ့ JB9 ပြန်တန်းရေးကြောဘုတ် 8 ဟာအချိန်10မိနစ်နဲ့10မိနစ်ကျော်ကြာအောင်ပြန်တန်းနိုင်ပါတယ်ဒီ JB9 ပြန်တန်းရေးကြောဘုတ် 8 ကိုမေမန်နဲ့ Nelson Tyler အဖွဲ့တို့က10မိနစ်ကြာပူးပေါင်းဆောင်ရွက်မှုတွေကနေထုတ်လုပ်နိုင်ခဲ့တာဖြစ်ပါတယ်ဒီ8ဟာလွယ်လွယ်ကူကူကြောမှာလွယ်ပြီးတဲသွားနိုင်တယ်လို့ကားနောက်ခံမှာလည်းအလွယ်တကူထည့်ပြီးယူဆောင်သွားနိုင်ပါတယ်။လက်ရှိစမ်းသပ်ခဲ့တဲ့ JB9 ပြန်တန်းရေးကြောဘုတ် 8ကတော့ဓာတ်ဆီကိုအသုံးပြုတာဖြစ်ပြီးတော့အောက်ဖက်မှာဘန်ကာတွေတက်ဆင်ထားတာဖြစ်ပါတယ်။စမ်းသပ်မောင်းနှင်ခဲ့တဲ့သူကလည်းကြောဘုတ်8အောက်ကနေဂျက်လီယင်လိုမျိုးအကူငွေတွေထွက်မနေပဲဝ motorcycle လို့သွားကျင်တဲ့ဘက်ကိုရင်းလိုက်ရုံနဲ့အလွယ်တကူထိန်းချုပ်နိုင်တယ်လို့ပြောသွားပါတယ်ခင်ဗျာ
ဂျပန်နိုင်ငံယိုကိုဟာမာမိုးလုံလေးလုံအားကစားကွင်းကြီးတဲ့နိုဝင်ဘာလ17ရက်နေ့တုန်းကနီပွန်အားကစားသိပ်ပံတက္ကသိုလ်ကကျောင်းသူကျောင်းသားတွေရဲ့စီးကျက်ကြတဲ့လမ်းလျှောက်ညညာတရုတ်ပြမှုတွေကိုကြည့်ဖို့အတွက်လူပေါင်း1000ကျော်လာရောက်ကြည့်ရှုခဲ့ကြပါတယ်။အားလုံးစုပေါင်းလှုပ်ရှားရတဲ့ဒီစီးကျက်ညီလမ်းလျှောက်မှုဟာ YouTube Internet စာမျက်နှာပေါ်မှာ2012ခုနှစ်ကတင်လိုက်တဲ့သူတို့ရဲ့ဗီဒီယိုနာမည်ကျော်ကြားသွားပြီးတဲ့နောက်လူကြိုက်များလာခဲ့တာပါ။နီပွန်အားကစားသိပ်ပံတက္ကသိုလ်ကတော့သူတို့အခုလိုစီးကျက်ညီလမ်းလျှောက်တာကို1966ခုနှစ်ကတည်းကလုပ်ခဲ့တာလို့ပြောဆိုလိုက်ပြီးသူတို့လမ်းလျှောက်ပုံတွေဟာစီးရီးပြတာနဲ့တူပေမဲ့လည်းဒီထက်ပိုတိကျပိုခက်ခဲတယ်လို့ပြောပါတယ်။ကျောင်းသူကျောင်းသား88ယောက်ပါဝင်တဲ့အဖွဲ့ဟာအခုလိုလမ်းလျှောက်ပြဖို့အတွက်6လကျော်လောက်လေ့ကျင့်ခဲ့ရတာပါ။အခုလိုစုပေါင်းပြီးညီညီညာညာလမ်းလျှောက်လေ့ကျင့်ရတဲ့အတွက်လူများကြားမှာဘယ်လိုပြုမူရမလဲဆိုတာသဘောပေါက်စေတယ်လို့ပညာလဲရတယ်လို့ပါဝင်လမ်းလျှောက်ကြသူကျောင်းသူကျောင်းသားအတော်များများကပြောကြပါတယ်။နီပွန်အားကစားသိပ်ပံတက္ကသိုလ်ဟာဆိုရင်နာမည်ကြီးအိုလံပစ်ရွှေတံဆိပ်ဆုရှင်တွေမွေးထုတ်ပေးခဲ့တယ်လို့ရှောင်းလင်းကွန်ဖူတိုင်းနဲ့ဂျပန်ရိုးရာဘုံတီအကကိုလည်းနှစ်စဉ်တက်ဆက်ပေးနေတာဖြစ်ပါတယ်ရှင
်။တနင်္ဂနွေညတိုင်းတက်ဆက်နေတဲ့ကဘာဒလွားဒူးကြဆံပြားသတင်းများအစီအစဉ်ပါရှင်။ဒီအစီအစဉ်ကို VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်ကတင်ဆက်နေတဲ့အပတ်စဉ် TV မဂ္ဂဇင်းမှာကြည့်ရှုနိုင်ကြပါရဲ့ရှင်သတင်းချင်းချုပ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီမတ်တန်ကီထိုက်ကပြောပြမှာပါရှင
်ပြင်သစ်နိုင်ငံဘဲရစ်မြို့တော်တောက်ချာနေတိုက်ခိုက်ခဲ့သူတွေကိုဖော်ထုတ်ချေမှုန်းဖို့အကူအညီမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကကတိပြုပြောဆိုလိုက်ပြီးအာရဗစ်ဘာသာစကားနဲ့ဒေ့ရှ်လို့ခေါ်တဲ့အစ္စလာမစ်အစွန်းရောက် ISIS အဖွဲ့ကိုချေမှုန်းရေးပိုပြီးတိုးမြင့်လုံဆောင်ဖို့စီစဉ်နေတယ်လို့လည်းအမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်တာဖြစ်ပါတယ်။တူရကီနိုင်ငံမြေထဲပင်လယ်ပန်းဖြေစခန်းမှာကျင်းပနေတဲ့ G20 ထိပ်သီးဆွေးနွေးပွဲအစဒီကနေ့မှာပဲတူရကီသမ္မတရီစက်ပ်တီအာရူဝမ်နဲ့အမေရိကန်သမ္မတတို့တွေ့ဆုံပြီးတဲ့နောက်မှာသမ္မတအိုဘားမားကအခုလိုပြောဆိုသွားတာဖြစ်ပါတယ်။တောက်ချန်နေကပြင်သစ်နိုင်ငံဘဲရစ်မြို့တော်မှာတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အကြမ်းဖက်သမားတွေကတနတ်သမားတစ်ယောက်နဲ့နှီးဆက်တဲ့လူ6ယောက်ကိုပြင်သစ်ရဲတပ်ဖွဲ့ကဖမ်းဆီးထားပါပြီ။အကြမ်းဖက်သမားအိုမာအစ်စမီလ်မူစတာဖာနဲ့အဖေအကိုနဲ့ခင်မတွေကိုဖမ်းဆီးထားတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုပါတယ်။ရဲတပ်ဖွဲ့မှတ်တမ်းတွေအရသူဟာအရင်ကပြစ်မှုအသေးစားကျူးလွန်ခဲ့ဘူးသူဖြစ်ပြီးအကြမ်းဖက်အဖွဲ့တွေကိုစစ်ဆေးမှုတွေမှာမပါခဲ့ဘူးလို့ပြင်သစ်အစိုးရရှိနေအဖွဲ့တာဝန်ရှိသူကပြောဆိုထားပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဒီကနေ့ညနေ၄နာရီထုတ်ပြန်ချက်အရအဓိကအထိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြည်သူ့လွှတ်တော်အမတ်255ဦးနဲ့လွှတ်တော်အမတ်နေရာ89ရာခိုင်နှုန်းအနိုင်ရရှိထားပြီးအမျိုးသားလွှတ်တော်အမတ်နေရာ135နေရာ80ရာခိုင်နှုန်းအနိုင်ရရှိထားတာကြောင့်ပြည်ထောင်စုလွှတ်တော်အမတ်နေရာ390ရရှိသွားပြီဖြစ်ပါတယ်။အစ္စရေးနဲ့နယ်စပ်အီဂျစ်နိုင်ငံဆိုင်းတိုင်းကျွန်းဆွယ်အရပ်မှာအာဖရိကကရွှေ့ပြောင်းအခြေချသူ15ဦးပြစ်ခတ်တပ်ဖြတ်ခံထားရတာကိုတွေ့ရတယ်လို့အီဂျစ်ရဲတို့ကပြောပါတယ်။တိုက်ခိုက်ခံရမှုအတွင်းတခြားရွှေပြောင်းခြေချသူ၈ဦးတို့လည်းဒဏ်ရာရရှိထားပါတယ်။ဘသူတွေရဲ့လက်ချက်ဆိုတော့မသိရသေးပါဘူးရှင်
။မတ်တင်ကီထိုက်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့ညအစီအစဉ်ထုတ်လွှင့်ရေးမှုကတော့မဆုမမအင်ဂျင်နီယာကတော့ Journal Coming ဖြစ်ပါတယ်။ကျမကတော့အင်ဂျင်နိုင်ပါရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေညဘက်အစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။နနက်ခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်နနက်6:00ကနေ9:00အထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.